Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ် April 10ရက်နေ့တောက်ကြနေမနေ့ဘက်အသံလွှင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါတယ်ခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဒီကနေ့အစည်းအဝေးမှာသတင်းတွေကိုဥစွာတင်ပြပေးပါမယ်ကမ္ဘောဒီးယားမှာတွားရောက်ခဲ့တဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကလုပ်ငန်းရှင်300ချပြခဲ့ပါတယ်ဒါ့အပြင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ရှားပါတော်ရိုင်းတိရစ္ဆာန်တွေကိုအွန်လိုင်းကနေတရားမဝင်ရောင်းဝယ်တာတွေပိုဆိုးလာနေတယ်လို့ WWF ကပြောဆိုခဲ့ပါတယ်ယူကရိန်းမရီဥပိုမှာယာယီအပြစ်ခတ်ရထားပြီးတော့အရတားတွေကိုကယ်ထုတ်ဖို့ကြိုးပမ်းနေပါတယ်။လောင်စာဆီဈေးတွေတောက်ဖို့အတွက်အမေရိကန်ပြည်ထောင်စုမှာတော့အရန်လောင်စာဆီတွေကပေပါတန်း180ထုတ်သုံးမယ်လို့သိရပါတယ်။စားတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့သတင်းဖိပိုချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။
သူကတက်မယ်ဆိုပြီးတော့ပြောနေတာကိုကလေးတယောက်ကကြားသွားတယ်အဲ့ကလေးကဓာတ်တွေ့ရနေအဲ့ဓာတ်နဲ့သူကတော့ level ပြီးလိုက်တာသူကမင်းတို့တက်တော့မခံဘူးဆိုပြီးတော့ကလေးလည်း level ကို
စကိုင်းတိုင်းကမ်ဘလူးဘက်မှာအရသားတွေကိုအာနာသိန်းစစ်ကောင်စီတပ်တွေကဖမ်းဆီးတာပေါ်တာဖြစ်အသုံးပြုတာတွေရှိနေပါတယ်။မကြာမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်။အဲဒီနောက်မှာတော့ယူကရိန်းစစ်ပွဲကြောင့်ရုရှားအမေရိကန်အာကာသပူးပေါင်းဆောင်ရွက်ရေးတွေဘလို့ရှိနိုင်ပါသလဲ။ဒါ့အပြင်ကွယ်လွန်သူကိုကန့်ခေါင်းဆောင်စာပနာနဲ့ပတ်သက်တဲ့ဆက်သွယ်မင်းမြတ်ချက်တွေကိုလည်းဇက်တိုက်ချုပ်လွှင့်သွားပါပါ။အခုတော့သတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပါတော့မယ်။
ယူကရိန်းနိုင်ငံကချက်ချစစ်ကဲမျိုးဖြစ်တဲ့မရီယိုပိုမှာဒေသနာဆင်ယာယီပစ်ခတ်ရစေးရေးသဘောတူညီချက်ရရှိခဲ့ပြီးတဲ့နောက်အရသားတွေကိုဘေးလွယကယ်ထုတ်နိုင်မှုစီစဉ်နေတဲ့အကြောင်းနိုင်ငံတကာချက်ချင်းနေအဖွဲ့ ICRC ကပြောပါရယ်တယူပို့ဆောင်ရင်းနဲ့လုံခြုံရေးအခြေအနေအရဘေးလွယကယ်ထုတ်မဲ့အစီအစဉ်ကို ICRC ကဥဆောင်ပြီးတောက်ချာနေမှာစတင်မှာဖြစ်တဲ့အကြောင်းနဲ့တွားမဲ့လမ်းကြောင်းအချိန်ကာလအပအဝင်သဘောတူညီချက်ရထားတဲ့စီကံသတ်မှတ်ချက်အတိအကျကိုလည်းတက်ဆိုင်ရာဖွဲ့စည်းတွေကိုပေးအပ်ထားကြောင်းကြာသပတင်းတွေမှာကြေညာချက်ထုတ်ပြန်ပြောဆိုထားတာပါရုရှားတပ်တွေဝိုင်းထားတဲ့မြို့ကနေအရက်သားတွေကိုဒါဇင်နဲ့ချီတဲ့ဘတ်စကားတွေနဲ့ကယ်ထုတ်မှာဖြစ်ကြောင်းယူကရိန်းဒုတိယဝန်ကြီးချုပ်အရီနာဗရက်ချော့ကလည်းကြာသပတင်းတွေမှာပဲပြောဆိုထားပါတယ်တောက်ချန်နေမနက်ကစပြီးတောင်ပိုင်းပင်လယ်နဲ့စစ်ကဲမြို့ဖြစ်တဲ့မရီယိုပိုကနေယူကရိန်းကထိန်းချုပ်ထားတဲ့ဇပိုရီဇာစီယာမြို့ထိအပြစ်ရထားမဲ့ကြောင်းရုရှားစစ်တပ်ကလည်းကြေပေးထားတာပါအရက်သားတွေဘေးလွယထွက်ခွာဖို့လမ်းကြောင်းသုံးခုကိုနှစ်ဖက်သဘောတူထားပြီးဒီထဲကတစ်ခုကိုမရီပိုမြို့ကတင်းရှောင်မဲ့သူတွေနဲ့မြို့ရဲ့အနောက်မြောက်ဘက်85မိုင်အကွာမှာရှိတဲ့ဗာရီယန့်စ်မြို့ကိုစံနာမှုအကူအညီတွေပေးအပ်ဖို့အသုံးပြုမှာဖြစ်တဲ့အကြောင်းလဲယူကရိန်းဒုဝန်ကြီးချုပ်ကပြောဆိုထားပါတယ်နိုင်ငံတကာချက်ချင်းဤဖွဲ့ ICRC ကတော့ကယ်ဆယ်ရေးအစီအစဉ်အထမြောက်ဖို့အရေးကြီးလိုအပ်နေပြီးမရီပိုမြို့ကထောင်ထောင်ချီတဲ့လူတွေရဲ့အသက်တွေကလည်းဒီအစီအစဉ်ပေါ်မှာမူတည်နေတဲ့အကြောင်းသတိပေးထားပါတယ်အနောက်နိုင်ငံကနည်းပညာတွေကိုစစ်ပတ်ဆိုင်ရာလုပ်ငန်းတွေမှာမသုံးဖို့တားမြစ်ထားတဲ့အရေးယူတန်ခတ်မှုတွေကိုရှောင်ရှားတဲ့ရုရှားနည်းပညာလုပ်ငန်း20ခုနဲ့လူပုဂ္ဂိုလ်13ယောက်ကိုအရေးယူတန်ခတ်လိုက်တဲ့အကြောင်းအမေရိကန်ဆိုရကကြေညာလိုက်ပါတယ်ရုရှားဆိုရရဲ့စီးရေးလုပ်ငန်းတွေမှာအသုံးချနေတဲ့နည်းပညာကုမ္ပဏီတွေနဲ့အနောက်နိုင်ငံတွေရဲ့တန်ခတ်မှုတွေကိုရှောင်ရှားဖို့ကြိုးပမ်းမှုတွေအပေါ်နှိမ်နင်းတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်အရေးယူလိုက်တာဖြစ်တဲ့အကြောင်းလဲအမေရိကန်ဗဏ္ဍာရေးဦးညီဌာနကကြာသပတင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါချုပ်ချာအနာပိုင်ယူကရိန်းနိုင်ငံအပေါ်ရုရှားကတပတ်သက်ရန်လိုတက်ခတ်မှုတွေဆက်လုပ်နေသလိုအရက်သားတွေလူနေအရက်တွေမှာအရှိန်မြင့်တက်ခတ်မှုတွေလုပ်နေတယ်လို့လည်းဗန်နာရေးဝန်ကြီးဂျနက်ရန်လန်ကကြေညာချက်မှာပြောဆိုထားပါတယ်အထိပ္ပယ်ကင်းမဲ့တဲ့စစ်ပွဲကိုအဆုံးမတတ်မချင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့စစ်ရန်နေရအပေါ်ပဲပေါင်းစုံကနေဆက်လက်ပြစ်မှတ်ထားတန်းခတ်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်ယူကရိန်းပေါ်ကျူးကျော်တက်ခတ်မှုကိုအားပေးကူညီတဲ့ကာဝေးလုပ်ငန်းတွေနဲ့ဆက်နွယ်တဲ့ရုရှားကုမ္ပဏီဒါဇင်နဲ့ချီကိုလည်းအမေရိကန်ကမလ24ရက်နေ့မှာပဲတန်းခတ်အရေးယူထားပါဗျ။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့သတင်းအတုအယောင်တွေနဲ့ပြောဆိုချက်တွေကိုဖြန့်ချိနေတယ်ဆိုပြီးရုရှားနိုင်ငံပိုင် RT နဲ့စပနစ်သတင်းဌာနကတာဝန်ရှိသူတွေအပါအဝင်အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်14ယောက်ကိုပိတ်ဆို့တန်းခတ်အရေးယူလိုက်ကြောင်းဗြိတိန်နိုင်ငံကကြေညာလိုက်ပါတယ်။ယူကရိန်းပေါ်ကျူးကျော်တက်ခတ်မှုကြောင့်ရုရှားကိုအနောက်နိုင်ငံတွေကစီးပွားရေးအရပိတ်ဆို့တန်ခတ်အရေးယူနေရမှာဗြိတိန်ကလည်းရုရှားကလူပုဂ္ဂိုလ်နဲ့လုပ်ငန်းပေါင်းတထောင်ကျော်ကိုတန်ခတ်အရေးယူထားပါတယ်။ကြာသပတင်းတွေကကြေညာလိုက်တဲ့တန်ခတ်ခံရသူစီးနှင်းမှာတော့ RT သတင်းဌာန Managing Director Alexey Nikolov နိုင်ငံပိုင်ရုစီယာရုံးမြင့်တန်ကြားနဲ့ရေယူလုံငန်းကထင်ရှားတဲ့အစီအစဉ်တင်ဆက်သူစာဂေးဘရီလက်ဖ်နဲ့စပန်နယ်သတင်းဌာနအေဒီတာချုပ်အန်တွန်အစီမော့ဖ်တို့လည်းပါဝင်ကြပါတယ်။ပိတ်ဆို့တန်ခတ်မှုတွေကဗြိတိန်မှာသတင်းမီဒီယာလွတ်လပ်ခွင့်စိတ်သုံးသွားတဲ့လုပ်ရည်အဖြစ်ရုရှားအာတီသတင်းဌာနကတုံ့ပြန်နေတာပါ။ဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်ထရပ်ကတော့ရုရှားသမ္မတဟာမဟုတ်မမှန်ကိစ္စတွေပေါ်အခြေခံပြီးယူကရိန်းကိုစစ်ဆင်နေတာဖြစ်ကြောင်းကြေညာချက်မှာပြောဆိုထားပါတယ်။အမေရိကန်မှာလောင်စာစီစဉ်မြင့်တက်နေတာကိုရှော့ချနိုင်မှုအရန်လောင်စာစီပေပါတန်180ထုတ်သုံးဖို့သမ္မတဂျိုးဘိုင်ဒန်ကြေညာလိုက်ပါတယ
် Today I'm authorized the release of 1 million barrels per day for the next 6 months
မာဗျူအရန်လောင်စာတွေကနေ့စဉ်စီပေပါတန်းနှုန်းနဲ့6လစာစုစုပေါင်းတန်180ထုတ်သုံးဖို့ခွင့်ပြုပေးလိုက်ပါပြီလို့သမ္မတဘိုင်ဒန်ကြေညာပေးနေမှာပဲကြေညာလိုက်တာပါပြည်ထောင်စုကလောင်စာစီဇေးတွေမြင့်တက်လာနေရမှာလွန်ခဲ့တဲ့ဒလလောက်ကယူကရိန်းကိုရုရှားကကျူးကျော်တိုက်ခတ်ချိန်မှာတော့ရုတ်တရက်ထိုးတက်သွားခဲ့တာပါအမေရိကန်မှာမဟာဗျူဟာအရထားရှိတဲ့အရန်လောင်စာတွေထုတ်သုံးနေတဲ့အချိန်ဒီဒီချင်းဟာနှစ်ပေါင်း90အတွင်းအများဆုံးလည်းဖြစ်ပါတယ်သမ္မတဘိုင်ဒန်ဟာအရင်ကလည်းအရန်လောင်စာတွေကိုနှစ်ချိန်ထုတ်သုံးခဲ့ပြီးပေမဲ့စီဇေးတက်နေတဲ့အပေါ်မှာတော့ကြီးကြီးမားမားတက်ရောက်မှုမရှိခဲ့ပါဘူးအရန်လောင်စာတွေထုတ်သုံးမဲ့တဲ့ရင်းကြောင့်စီစေး300ခန်းလုံးကျသွားပြီးတပေပါကို104ဒေါ်လာလောက်ဖြစ်သွားခဲ့ပေမဲ့လွန်ခဲ့တဲ့ဒီနေ့လောက်တုန်းကတော့တပေပါကိုဒေါ်လာ60လောက်သာရှိခဲ့တာပါ1983ခုနှစ်ကရေနံပြဿနာနဲ့ကြုံခဲ့ရပြီးနောက်အမေရိကန်မှာတဘောဘေးအန္တရာယ်ဓမ္မမဟုတ်ရင်လည်းအမျိုးသားလုံခြုံရေးအရေးပေါ်အခြေအနေတွေအတွက်အရန်လောင်စာထားတဲ့မဟာဗျူဟာတစ်ရပ်ကိုချမှတ်ခဲ့တာဖြစ်ပါတယ်အရန်လောင်စာစီပေပါတန်း6လောက်ကိုတော့တက်ဆက်စ်နဲ့လူးယီစီယနာကန်ယူရန်ဒေသတွေမှာတူလောင်ထားတာဖြစ်ပါတယ်ခင်ဗျာ
UAV ကတည်းကမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကတောက်ကြနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တရုတ်အရာရှိတွေအတွက် American ကပြည်ဝင်ခွင့် Visa ကန့်သတ်မှုတွေလုပ်တာကိုလက်တုံ့ပြန်တဲ့အနေနဲ့ American အရာရှိတွေပေါ်မှာ Visa ကန့်သတ်မှုတွေကိုလုပ်မယ်လို့တရုတ်အစိုးရကကြေညာပြီးနေမှာပြောပါတယ်
။美方借口所谓人权问题炮制恶劣谎言
American ကတရုတ်အရာရှိတွေကိုဖိနှိပ်ပြီးတရုတ်ရဲ့ပုံရိပ်ကိုထိခိုက်စေတာတရုတ်ပြည်ရင်းရေးကိုဝင်ရောက်ဆက်ဖက်ဖို့အတွက်လိန်လဲပြီးအကြောင်းပြနေတာဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရ11ဘင်းကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ပြီးတရုတ်အစိုးရကအခိုင်အမာကန့်ကွက်ကြောင်းလည်းပြောပါတယ်အခုအရေးယူမဲ့သူတွေဟာတရုတ်အစိုးရရဲ့လူ့ခွင့်ဆိုင်ရာအတွက်လိန်လဲပြောဆိုခဲ့သူတွေဖြစ်ကြောင်းဝမ်ကပြောပေမဲ့ဘဲအမေရိကန်အရာရှိတွေဆိုတာကိုတော့ထုတ်မပြောပါဘူးတရုတ်နိုင်ငံမှာတိုင်းရင်းသားနဲ့ဘာသာရေးဆိုင်ရာလူနည်းစုတွေပေါ်ဖိနှိပ်မှုတွေလုပ်ခဲ့တဲ့တရုတ်အရာရှိတွေကိုဗီဇာကန့်သတ်ကြောင်းဒီလအစောပိုင်းမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကကြေညာခဲ့တာဖြစ်ပါတယ်။တရုတ်အစိုးရဟာနိုင်ငံအနောက်ပိုင်းရှင်ဂျန်ပြည်နယ်ကမွတ်စလင်လူနည်းစုဝီဂါတွေကိုဂျန်နိုဆိုက်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့အမေရိကန်နဲ့အနောက်နိုင်ငံတွေကဆက်ဆွဲထားတာပါ။တရုတ်အစိုးရကတော့ဒီဆက်ဆွဲမှုကိုညှင်းဆိုပါတယ်။အာဖဂန်နစ္စတန်ရဲ့အိနီဂျန်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဟာကျေတပရင်းတွေကတရုတ်နိုင်ငံမှာတွေ့ဆုံပြီးစစ်ကြောင်ပျက်စီးရိုးရင်းနေတဲ့အာဖဂန်နိုင်ငံကိုထောက်ခံပံ့ပိုးကြောင်းပြတာခဲ့ကြပါတယ်။ဒါအပြင်နိုင်ငံကိုထိန်းချုပ်ထားတဲ့တာလီဘန်တွေဟာအာဖဂန်ကအမျိုးသမီးတွေပညာသင်ကြားခွင့်အပဝင်အာဖဂန်ပြည်သူတွေရဲ့ရပ်ပိုင်ခွင့်အကာအကွယ်ပေးရမှာအရေးပါကြောင်းထောက်ပြပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံအလဲပိုင်းတန်စီမြို့မှာတရုတ်အစိုးရကအင်ရှင်ဖြစ်နဲ့လက်ခံကျင်းပပေးတဲ့ဒီတွေ့ဆုံပွဲကိုပါကစ္စတန်၊အီရန်၊တာဂျီကစ္စတန်၊တာကမနစ္စတန်၊ဥဇ်ဘက်ကစ္စတန်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့အတူတာလီဘန်နိုင်ငံခြားရေးဝန်ကြီးအမီယာခန်မော်တာကီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့တို့လည်းတက်ရောက်ခဲ့ကြပါတယ်။ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့အာဖဂန်နိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေပညာရေးကိုအာမခံနိုင်အောင်ဆက်လုပ်ပေးဖို့အရေးကြီးကြောင်းဖော်ပြပါတယ်။ဒါ့အပြင်နိုင်ငံတွင်းအမျိုးသမီးကလေးငယ်တွေနဲ့တိုင်းရင်းသားမျိုးနွယ်စုတွေပါဝင်ပြည်သူအလုံးအတွက်အခြေခံရပိုင်ခွင့်တွေအကာအကွယ်ပေးဖို့လည်းတောင်းဆိုထားပါတယ်။အာဖဂန်မြေမှာအကြမ်းဖက်အဖွဲ့တွေနေရာပေးတာအာဖဂန်မျိုးကိုအတုံးချပြီးအိန္ဒိယနိုင်ငံတွေကိုချင်းချောက်တောက်တွေမလုပ်ဖို့နိုင်ငံတကာအတိုင်းအဝန်းကိုတာလီဘန်တွေဘက်ကဂရိပေးထားတာကိုအတိမတ်ပြုကြောင်းလည်းပြောပါတယ်။တရုတ်အစိုးရဟာတာလီဘန်တွေကိုကမ္ဘာတခြားနိုင်ငံတွေလို လူဆိုးရှင်းတဲ့ထဲမှာထားတယ်လို့အခုဒီလေအတိမှမပြုသေးပါဘူးကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Nolin Hazel နဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ Prak Sarkom တို့ခြေတပင်းနေတွေ့ဆုံဆွေးနွေးရမှာအာဆီယံကိုယ်စားလှယ်ဘက်ကရှေ့လုပ်ငန်းစဉ်၃ရက်ကိုတင်ပြခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်ဒီရှေ့လုပ်ငန်းစဉ်၃ရက်ကတော့၁မြန်မာကိုစာနာမှုဆိုင်ရာအကူအညီပေးနိုင်ရေးအတွက်သက်ဆိုင်သူတွေပါဝင်တဲ့ညှိနှိုင်းဆွေးနွေးပွဲတွေမေးလာတဲ့ကျင်းပါရေးနံပါတ်2အနေနဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်ဟူးကြီးမင်းအောင်လှိုင်တို့ဗီဒီယိုကတဆင့်တွေ့ဆုံဆွေးနွေးရေးနဲ့နံပါတ်3အချက်အနေနဲ့အာဆီယံကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဒုတိယချိန်တောရောက်ရေးလို့ဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံပဋိပက္ခပြည်လဲရေးအခက်အခဲတွေကြားကလမ်းကြောင်းပွင့်နေအောင်အာဆီယံလက်ကျောက်ဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံနဲ့ဝန်ကြီးချုပ်ဟန်ဆန်တို့ရဲ့ကြိုးပမ်းအားထုတ်မှုကိုအတိအမှတ်ပြုကြောင်းကုလထူးကိုယ်စားလှယ် Nolin Hazel ကပြောပါတယ်မြန်မာနိုင်ငံမှာစာနာမှုအကူအညီတွေချောမောစွာပေးပို့နိုင်ရေးအတွက်လူသားစာနာမှုအကူအညီပေးရေးလမ်းကြောင်းထားရှိရေးကိစ္စကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ဒါဟာမြန်မာရေးနဲ့ပတ်သက်လို့သူတို့နှစ်ဦးမနေ့ဒီဇင်ဘာ31ရက်တွေ့ဆုံပြီးတဲ့နောက်ဒုတိယအကြိမ်မြောက်တွေ့ဆုံတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာကွန်ပျူတာအွန်လိုင်းကနေတဘာဝတော်ရိုင်းအပင်တော်ဝတွေတရားမဝင်ရောင်းဝယ်မှုတိုးလာနေပြီးဒါဟာလူမှုကျန်းမာရေးအတွက်ရောမျိုးတုံးမြန်အန်ဒီရင်ဆိုင်နေရတဲ့မျိုးစိတ်တွေအတွက်ပါချင်းချောက်မှုကြုံရတာဖြစ်ကြောင်း WWF ကမ္ဘာတော်ရိုင်းတရိုက်ဆန်များထိမ့်သိမ်းစောင့်ရှောက်ရေးရန်ပုံငွေအဖွဲ့က March 31ရက်မှာအစီရင်ခံစာထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021နောက်ပိုင်းရှားပါတော်ရိုင်းတရိတ်ဆန်တွေအပင်တွေရောင်းချဝယ်ယူမှုဆိုင်ရာတားဆီးမှုကိုတည်တည်ချာချာမလုပ်နိုင်တာကြောင့်တရိတ်ဆန်အရှင်ရောင်းဝယ်မှုကတစ်နှစ်အတွင်းအကြိမ်ရေ1000ကျော်ရှိခဲ့ပြီးဒါဟာမနစ်ကတည်းက84ရာခိုင်နှုန်းတိုးလာတာဖြစ်ကြောင်းအစီရင်ခံစာမှာဖော်ပြပါတယ်။အရောင်းဝယ်လုပ်ခဲ့တဲ့မျိုးစိတ်ပေါင်း183မျိုးတွေ့ရပြီးဒီထဲမှာမျိုးတုံးပြောက်ကွယ်မဲ့အန်ဒီရင်ဆိုင်နေရတဲ့မျိုးစိတ်က54ခုပါတယ်လို့ဆိုပါတယ်။ဒီရောင်းဝယ်လုပ်နေတဲ့ကုန်သည်ရဲ့ Facebook account က639ခုရှိကြောင်းနဲ့ online ရောင်းဝယ်လုပ်တဲ့အခြေစုံအဖွဲ့မှာဆိုအဖွဲ့ဝင်19,000ကျော်ရှိနေပြီးဒီသတင်းပတ်အထက်မှာတင် post ပေါင်းဒါဇင်နဲ့ချီတင်နေတာလို့ပြောပါတယ
်သတင်းတွေကိုကိုအောင်လွေဦးနဲ့ဒေါခင်မျိုးသက်တို့ပြောပြသွားတော့ပါဆက်လက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပါရမယ်။အမေရိကန်အာကာသယာဉ်မှူးမတ်ဘန်ဟေးဟာအာကာသထဲမှာနေခဲ့တာတစ်နှစ်နီးနီးရှိခဲ့ပါတယ်။မတ်လ31ရက်နေ့ကကမ္ဘာမြေပြင်ကိုပြန်လာတဲ့အခါမှာတော့ရုရှားအာကာသယာဉ်ကိုစီးပြီးပြန်လာခဲ့ရပါတယ်။နိုင်ငံတကာအာကာသစခန်းမှာအမေရိကန်နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်နေကြပေမဲ့ကမ္ဘာမြေပြင်မှာတော့နှစ်နိုင်ငံတန်တပန်ဆက်ဆံရေးကယူကရိန်းစစ်ပွဲနောက်ပိုင်းမှာတင်းပါလာနေပါတယ်နှစ်နိုင်ငံအာကာသယာဉ်အစီအစဉ်ကိုကောထိခိုက်နိုင်လောက်အောင်တင်းပါသွားနိုင်ပါသလား AP သတင်းဌာနရဲ့ရုပ်မြင်သံကြားသတင်းဆောင်းပါးကိုဦးတင်မောင်တန်းကဆက်ပြီးပြောပြပေးပါလိမ့်မယ
်အမေရိကန်နဲ့ရုရှားအာကာသပူးပေါင်းဆောင်ရွက်ရေးကပစ်ပေါင်းများစွာပြိုင်ဆိုင်ခဲ့ပြီးမှဖြစ်လာခဲ့ရတာပါ1958ခုနှစ်အောက်တိုဘာ4ရက်နေ့မှာ Sputnik ဂျိုဒူးကိုရုရှားကအောင်မြင်စွာလွှတ်တင်လိုက်ပြီးအာကာသခေတ်ကိုဖွင့်လိုက်ပါတယ်အမေရိကန်က1958ခုနှစ်ဇန်နဝါရီလကျမှသူ့ရဲ့ပထမဆုံးဂျိုဒူး Explorer 1ကိုလွှတ်တင်နိုင်ပါတယ်။အဒီနှစ်အောက်တိုဘာမှာတမျိုးသားလုံးဆိုင်ရာလေကြောင်းနဲ့အာကာသအုပ်ချုပ်ရေးဌာန NASA ကိုဖွဲ့စည်းခဲ့ပါတယ်။1969နှစ်အောက်တိုဘာလရောက်တော့ဆိုဗီယက်ယူနီယံက Baikonur Tracker အမည်ရှိတဲ့ဖွင့်နှကောင်ကိုအာကာသထဲပို့လိုက်တာမသိမပြောက်ကဘာကူပြန်ရောက်လာကြပါတယ်။နောက်6လအကြာမှာတော့အမေရိကန်က Ham အမည်ရှိတဲ့ချန်ပန်စီပြောင်းဝင်ကိုအာကာသတဲကိုလွတ်တင်လိုက်ပြန်ပါတယ်အာကာသတဲကိုပထမဆုံးရောက်တဲ့လူသားကတော့ဆိုဗီယက်ယူနီယံကယူရင်ဂဂါရင်ပါ1962ခုနှစ်အေဘီလ12ရက်နေ့မှာဗော့စတော့ခ်1အာကာသယာဉ်နဲ့အာကာသတဲကနေကမ္ဘာကိုတပတ်ပတ်ပါတယ်အာကာသတဲကိုပထမဆုံးလမ်းထွက်လျှောက်တာကလည်းဆိုဗီယက်ယူနီယံအာကာသယာဉ်မှူးပါပဲအာကာသယာဉ်မှူးအလက်စီလီယိုနော့ဖ်က1965ခုနှစ်မတ်လမှာအာကာသယာဉ်ဗော့စတော့ခ်ကထွက်ပြီးအာကာသထဲမှာ12မိနစ်ကြာထွက်လျှောက်ခဲ့ပါတယ်။ဒါပေမဲ့လက်ပေါ်မှာပထမဆုံးလမ်းလျှောက်ခဲ့တဲ့သူတွေကတော့အမေရိကန်အာကာသယာဉ်မှူးတွေဖြစ်ကြတဲ့ Neil Armstrong နဲ့ Edwin Buzz Aldrin တို့ဖြစ်ကြပါတယ်။အာကာသယာဉ် Apollo 17နဲ့လက်ပေါ်ကိုဆင်းသက်ခဲ့ကြပြီး1969ခုနှစ်ဇူလိုင်20ရက်နေ့မှာလျှောက်ခဲ့ကြတာပါ။အဲဒီလိုအမေရိကန်နဲ့ရုရှားတို့ပြိုင်ဆိုင်ခဲ့ကြတာ1985ရောက်မှစပူးပေါင်းဆောင်ရွက်နိုင်ကြပါတော့တယ်။ Apollo နဲ့ Soyuz Agatha ယင်းတွေကို American နဲ့ Russia တို့ကတီးကြစီလွတ်တင်လိုက်ကြပါလေ။ Agatha ထဲမှာယင်းနစီချိတ်ဆက်လိုက်ကြပြီးတဲ့နောက် American Agatha ယင်းမူ Tom Stratford နဲ့ Russia Agatha ယင်းမူ Alexey Leonov တို့လက်ဆွဲနှုတ်ဆက်လိုက်ကြပါလေ။အဲဒီကစပူပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြရမှာတခုကတော့နိုင်ငံတကာအာကာသစကားဖွင့်ရေးပဲဖြစ်ပါလေ1998ခုနှစ်နိုဝင်ဘာလ20ရက်နေ့မှာနိုင်ငံတကာအာကာသစကားကိုရုရှားရဲ့ Proton ဒုံးပျံကတက်ဆောင်သွားပြီးအာကာသတဲကိုလွတ်တင်လိုက်ရာကအာကာသအတွင်းနိုင်ငံတကာပူးပေါင်းဆောင်ရွက်မှုစတင်နိုင်ခဲ့ပါတော့တယ်2008ခုနှစ်ရောက်တဲ့အခါမှာတော့အင်မတန်ကြီးမားလာတဲ့ဘီလီယံချီတန်ဖိုးရှိဂျပန်နိုင်ငံရဲ့တပ်ဖွဲ့ကလို့ဒွားမြေပေါ်ကနေအာကာသလေယာဉ်များနဲ့တက်ဆောင်သွားခဲ့ပါတယ်နိုင်ငံတကာအာကာသစကားမှာရှိကြတဲ့အာကာသယင်မှုတွေကအရီအပေါ်ကနေရိုဘော့လက်ကြီးနဲ့ချီမပြီးသူတို့ရဲ့အာကာသစကားမှာချိတ်ဆက်လိုက်နိုင်ပါတယ်။နိုင်ငံတကာစကားရဲ့အမေရိကန်နဲ့ရုရှားယင်မှုတွေဖြစ်ကြတဲ့မတ်ဗန်ဒီဟေးနဲ့ပျိုတာဂျူဘရော့တို့ဟာအာကာသမှာရပ်ပေါင်း355ရက်ကြာနေခဲ့ကြပြီးဒီနှစ်မတ်လ30ရက်နေ့မှာကမ္ဘာမြေကိုပြန်လာခဲ့ကြပါတယ်။2021အေဘီလာတုန်းကအာကာသတဲကို Soyuz MS-18 နဲ့မတက်မီသတင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာ Vandy Hay ကအခုလိုပြောခဲ့ပါတယ
် we are competing with each other
ဆောက်လုံးကတော့ကျွန်တော်တို့ကပြိုင်ဆိုင်နေခဲ့ကြတာပါအာကာသပြန်တန်းရေးမှာအစပိုင်းတိတ်အောင်မြင်ခဲ့ကြတာဒါကလည်းအကြောင်းများစွာတဲ့ကတခုပေါ့အချိန်ရလာတဲ့အခါအတူလောက်ကြရင်ဒါတဲ့ကျွန်တော်တို့ပိုပြီးအောင်မြင်နိုင်တာကိုအတိအမှန်ပြုလာကြပါတယ်ဒီနေ့ထိဒါကဆက်ဖြစ်လာပါတယ်အနာဂတ်မှာလည်းဒီအတိုင်းဆက်ဖြစ်သွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်မတ်ဗန်ဒီဟေးဟာရုရှားအာကာသယင်မှုနှစ်ဦးနဲ့အတူကာဇက်စတန်မြေပေါ်ကိုဆိုယူးစ်အာကာသလေအခန်းနဲ့ဆင်းသက်လာကြပါတယ်ယူကရိန်းကိုရုရှားကဝင်တိုက်ခဲ့တဲ့အတွက်ပြစ်လွတ်မဲ့အစီအစဉ်တွေနဲ့စာချုပ်တွေပြတ်သွားခဲ့ပေမဲ့သူတို့ဟာမူလအစီအစဉ်တိုင်းဆင်းသက်ခဲ့ကြတာဖြစ်ပါတယ်အာကာသစခန်းဝင်2030အထိဥရောပဂျပန်ကနေဒါလို့လိုပဲ NASA ကဆက်ရှိစေချင်ပါတယ်ရုရှားကတော့မူလသဘောတူညီချက်2024ထဲပို့ပြီးဂတိကွက်မပြုသေးပါဘူးယူကရိန်းကိုတိုက်တဲ့ရုရှားစစ်ပွဲကအာကာသအစီအစဉ်တွေအပေါ်လဲဂရိတ်ရိုက်လာခဲ့ပါတယ်အမေရိကန်ကိုပို့ပေးနေတဲ့ရုရှားဒုံးမြန်တွေကိုမပို့တော့ဘဲရပ်ပစ်မှာဖြစ်တဲ့အတွက်ဆုံးမကြီးတွေလို့အမေရိကန်အာကာသယင်မှုတွေကတပြက်စီးစီးပြီးအာကာသကိုသွားကြရနိုင်မယ်လို့ရုရှားရဲ့အာကာသရေးရာဌာနညွှန်ကြားမှုဒီမီထရီရိုဂိုဇင်ကပြောပါတယ်NASA ရဲ့အုပ်ချုပ်ရေးဘယ်လ်နက်ဆန်ကတော့အခုလိုပြန်ပြောပါတယ
် That's just Dmitry Rogozin. He spouts off every now and then but
Dmitry Rogozin ကပဲပြောတာပါ။သူကအခုတစ်မျိုးတော့ကြာတစ်မျိုးလေးထုတ်နေကြဗျ။နောက်ဆုံးတော့ကျွန်တော်တို့နဲ့အလုပ်လုပ်ဖြစ်တာကြီးပါပဲ။ရုရှားရဲ့အရက်ဖတ်အာကာသအစီအစဉ်မှာလုံနေကြတဲ့တခြားလူတွေကတော့ပညာသည်တွေပါ။ American အာကာသယင်မှုတွေ American အာကာသမစ်ရှင်အဖွဲ့တွေနဲ့သူတို့ကစီးကြက်မလွတ်ခဲ့ကြပါဘူး။
ရိုဂိုဇင်ဟာနိုင်ငံတကာအာကာသပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကိုအဆုံးသတ်ဖို့တွန်းမြနေသလားလို့အပြားကစိုးရိမ်လာကြပါတယ်။ဥရောပအာကာသအေဂျင်စီကရုရှားနဲ့လုပ်နေတဲ့အင်ကာဂျိုသွားယင်ငယ်စီမံချက်ကိုရပ်ပစ်လိုက်ပါတယ်။ဗန်ဒီဟေးတို့ကဘာမြေအပြန်နိုင်ငံတကာအာကာသစခန်းမှာဆက်တာဝန်ယူကြမယ်ရုရှားအာကာသယင်မှု၃ယောက်ဟာမတ်လ၁၈ရက်နေ့ကရောက်ရှိလာကြပါတယ်။သူတို့ရဲ့အာကာသဝတ်စုံကတိုက်တိုက်ဆိုင်ဆိုင်ပါပဲ။ယူကရိန်းအလံရဲ့အဝါနဲ့အပြားဖြစ်နေကြပါတယ်လွန်ခဲ့တဲ့6လကလေးကဝတ်စုံရောင်းကိုသူတို့ကရွေးရတဲ့အခါသူတို့နေခဲ့ကြတဲ့တက်ကလိုအရောင်းကိုရွေးခဲ့ကြတာဖြစ်တယ်လို့ပြောပါတယ်သူတို့ဟာနိုင်ငံတကာအာကာသစခန်းကိုရုရှားရဲ့ယူကရိန်းစစ်ပွဲနောက်ပိုင်းပထမဆုံးရောက်ရှိလာကြတဲ့အာကာသယင်မှုတွေဖြစ်ကြပါတယ်ခင်ဗျာ
ဒါကတော့ဥတည်မောင်သန်းတင်ပြသွားတာပါဆက်လက်ပြီးတော့မြန်မာပြည်ကသတင်းပေးပို့ချက်တပုတ်ကိုတင်ပြပါအောင်မယ်စကိုင်းတိုင်းကံဘလူမြို့နယ်ရွာသိကျွော်ကနေစစ်ကောင်စီတပ်ကပေါ်တာဆွဲသွားတဲ့18ယောက်ပြန်လွတ်လာပါတယ်ပေါ်တာအနေနဲ့မဟုတ်ဘဲဖမ်းဆီးသွားသူတွေကတော့အခုချိန်ထိလွတ်လာခြင်းမရှိသေးပါဘူးဒါအပြင်ကမ်းရိုးရွာကရွာသားတချို့ကိုစစ်တပ်ကဖမ်းဆီးထားတယ်လို့ဒေသခံတွေကပြောပါတယ်ကမ်းဘလူမြို့နယ်ကကျေးရွာတွေကိုတရွာဝင်တရွာထွက်ပုံစံနဲ့နယ်မြေရှင်းလင်းနေတာကြောင့်ရွာသစ်ကျေးရွာအပါအဝင်အနီးဝန်းကျင်ကရွာပေါင်း10ရွာကျော်လောက်ဟာရွာသားတွေထွက်ပြေးနေကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်ဤသန့်စင်ကပြောပြပါလိမ့်မယ်
စကိုင်းတိုင်းကမ်းဘလူမျိုးနယ်တဲကရက်သစ်ကျေးရွာကိုမတ်လ24ရက်နေ့မှာစစ်ကောင်စီတပ်တွေဝင်ရောက်တပ်ဆွဲခဲ့ပြီးတဲ့နောက်ရက်သစ်ရွာသား18ယောက်လမ်းပြဖို့နဲ့စစ်ကောင်စီတပ်သားတွေရဲ့ပစ္စည်းတွေတဲဖို့အတွက်ဖမ်းဆီးခေါ်ဆောင်ခဲ့ရတာဖြစ်တယ်လို့ဖမ်းခံရသူတွေကပြောပါတယ်။မတ်လ29ရက်နေ့မှာတော့ပေါ်တာဆွဲခံရသူတွေအားလုံးကိုစစ်ကောင်စီတပ်တွေကပြန်လွှတ်ပေးခဲ့တယ်ဆိုပြီးတော့ဖမ်းဆီးခံရသူတယောက်ရဲ့မိခင်ကအဖေဝေကိုခုလိုပြောပါတယ်
။သူတို့လေယာဉ်ခရီးရောက်တော့ပြန်လွှတ်ပေးတာလို့ပြောတာပဲကျုပ်ကဟုတ်ကဲ့ဒီကြားရတော့နေတယ်ဗမာတော့လုံခံမှုတဲ့သူတို့ထုတ်ဖို့ပဲဖန်ခိုင်းတာတဲ့အဲ့ဒါသူတို့ထုတ်ဖို့ဖန်ခိုင်းပြီးတော့အဲ့သူတို့လိုတဲ့နေရာရောက်တော့ခါကျတော့မင်းတို့ပြန်တော့လို့ပြောတာတဲ့ဒီမှာတော့ခေါ်သွားတဲ့လူအကုန်ပုံပြန်လှုပ်လိုက်
ပေါ်တာဆွဲခင်ရတဲ့ရသည့်ရွာသားတွေကိုစစ်တပ်ကဘားကြောင်ပြန်လွှတ်ပေးလိုက်တယ်လို့ဆိုတာကိုတော့အတိအကျမသိရပေမဲ့လေပေါ်တာဆွဲခင်ရသူရွာသားတွေနဲ့နီးစပ်သူတကူကတော့ဖြစ်တဲ့အခြေအနေကိုခုလိုပြောပြပါလိမ့
်သူတို့ကတတ်မယ်ဆိုပြီးတော့ပြောနေတာကိုကလေးတယောက်ကကြားသွားကွန်းရခိုင်းတာတဲ့အဲ့ကလေးကကွန်းရကိုမှဓာတ်တွေ့ရနေအဲ့ဓာတ်နဲ့တွေ့ရသူလဲပင်ပြီးလိုက်တာပြန်လွှတ်ပေးမှာပါအဲ့လိုမလုံးနဲ့လို့ဆိုတော့မင်းတို့တတ်တော့မခံဘူးဆိုတော့ကလေးကလဲလိလဲပင်ကိုပြီးလာစစ်ချက်လာမပြီးချောရတာဗျာမပေးဘူးဗျာ
စစ်သားတွေကပဲဈေးကူတာပြီးတော့ပြန်လွှတ်ပေးလိုက်တယ်ဆိုပြီးတော့တခြားဒေသခံတွေကလည်းပြောပါတယ်ပြန်လွှတ်လာတဲ့သူတွေဟာရွာတွေကိုလည်းပြန်မလာရင်အနည်းဝန်းကျင်မှာစစ်ပေးရှောင်နေကြသူတွေနဲ့လည်းအတူမပုန်းခိုရဲရာကြောင့်ဝေးရာကိုထွက်ပြေးတင်းရှောင်နေကြတယ်လို့ဒေသခံတွေနဲ့ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကပြောပါတယ်စစ်ကောင်စီတပ်တွေကသူတို့စခန်းချတဲ့ညင်အင်းရွာကိုအရောက်မှာရသည့်ရွာသား18ယောက်ကိုပြန်လွှတ်ပေးခဲ့ပေမဲ့လည်းတရက်သာရွာကနေဖမ်းဆီးသွားတဲ့ကျောင်းတိုင်ဖုန်ကြီးအပါအဝင်ဖုန်ကြီးနှစ်ပါးကိုတော့ပြန်လွှတ်မပေးသေးဘူးလို့ဒေတာကန်တွေကပြောပါလေတရက်တာရွာဟာရသစ်ရွာနဲ့ဆက်နေတဲ့ကြီးရွာတစ်ခုဖြစ်ပါလေမတ်လ24ရက်နေ့မှာရသစ်ရွာကိုဝင်ရောက်စင်မှာစစ်ကောင်စီတပ်တွေကလက်ဖြန့်ကြိုးတုပ်ပြီးတော့ဖမ်းဆီးပြီးတော့ကမ်းဘလူမျိုးနယ်တွေကစစ်တပ်စခန်းချရာနေရာကိုဖမ်းဆီးသွားတယ်လို့ယူဆရသူတွေကတော့အခုဒီသတင်းအစားအနာမရသေးဘူးလို့ဒေတာကန်တွေကပြောပါသည်စစ်ကောင်စီတပ်တွေကပြီးခဲ့တဲ့ရက်တွေကသူတို့ဝင်ရောက်နေမြေရှင်းလင်းခဲ့တဲ့ကြီးရွာတွေကိုဒီနေ့မှာနောက်တစ်ခေါက်ပြန်ဝင်လာပြီးတော့ကိုင်းယူကြီးရွာနဲ့တရက်တာကြီးရွာတို့မှာနှစ်ဖွဲ့ခွဲပြီးတော့စခန်းချနေရလို့အဲ့ဒီရွာအနီးကဒေသခံတယောက်ကပြောပါတယ်ဖမ်းဆီးခံရသူတွေလည်းရှိရလို့ပြောပါတယ
်ခုတရက်တာကိုပြန်ပြီးတော့သူတို့ကတရက်တာကိုပြန်ခောက်ဝင်လာပြန်လာကြကျွန်တော်အခုကိုကျွန်တော်တို့ကပုံနေရတယ်ကြတရက်တာအခုကကိုင်းယူတရက်တာတောင်ပတ်မှာတက်တက်ကလေးကြအဲ့ကိုင်းယူကျောင်းမှာသူတို့တက်ပြန်ပြီးတော့ဆွဲထိုင်နေအဲ့မှာတော်တော်များများတစ်ခါမိထားပြန်ပြီကြထားတာတွေကပုံကြောင်ကကြောင်းသားတွေရောပါတယ်လို့ပြောတယ်ကြအကုန်လုံးကျန်တဲ့လူတွေကျွန်တော်တို့ရွာတွေလိုပဲပုံဆက်အဆက်တွေများတော့ဘူးကြအကုန်ဆက်ပိတ်ထားတာတွေကြမယ်ပြန်ခေါက်လာခဲ့တယ်ကြဒီရွာကိုခုဝင်ပြီးရွာတွေကိုဒါနောက်တစ်ခေါက်ပြန်ဝင်လာပြန်တော့တာကြ
ရွာတချို့ကရွာသားတွေဟာစစ်ကောင်စီတပ်တွေထွက်သွားပြီးတော့နောက်ပိုင်းရွာထဲမှာပြန်နေခဲ့ကြပေမဲ့လေအခုလိုနောက်တစ်ချိန်ရွာတွေထဲကိုပြန်ပြီးတော့ဝင်လာတာကြောင့်နောက်တစ်ချိန်ထပ်ပြီးတော့ထွက်ပြေးတင်းရှောင်နေကြရတယ်လို့လည်းပြောပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးကြသူတွေအတွက်နေထိုင်ရေးနဲ့စားသောက်ရေးဟာအဓိကအခက်အခဲဖြစ်နေတယ်လို့ဒေသခံတယောက်ကပြောပါတယ်
။ဒီကတော့ကျွန်တော်တို့ရေခက်ခဲကြုံရတယ်ဗျာစားသောက်ရေးခက်ခဲကြုံရတယ်ဗျာကျွန်တော်ကဒီလေဒီခုရောက်နေတဲ့တော့ကိုပုံနေတဲ့နေရာလေးတွေဒီတော်ရန်လေးတွေအတိုင်းမှာဘေးကိုမထွက်ရဲဘူးဗ
ျစစ်ကောင်စီတပ်တွေထပ်ဝင်လာတာကြောင့်ရဲတပ်ရွာအပါဝင်ညောင်ပင်ရွာမှာအင်းလေကြီးတရက်တာအင်္ဂါတောင်းကိုင်းယိုကျွန်းပင်ကုန်းမဲဆယ်ပေလေရီတွေထိန်တော်ညင်းအင်းညောင်ပေါရင်စတဲ့ရွာပေါင်း73ရွာကရွာသားတွေထွက်ပြေးတင်းရှောင်နေရတာရှိရလောက်ရှိပါပြီလက်ရှိကမ်းဘလူမြို့နယ်ထဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေရဲ့လှုပ်ရှားမှုတွေတိတ်မရှိသလိုစစ်ကောင်စီတပ်တွေနဲ့ထိတွေ့တိုက်ပွဲတွေလည်းမရှိပါဘူးဒါပေမဲ့လည်းစစ်ကောင်စီတပ်တွေကစစ်ကြောင်းတွေနှစ်ကြောင်းသုံးကြောင်းခွဲပြီးတော့ကမ်းဘလူမြို့နယ်တွေကရွာတွေကိုနေမြေရှင်းလင်းရေးပုံစံနဲ့ရွာသားတွေကိုဖမ်းဆီးစစ်ဆေးရာတွေလုပ်နေတာဖြစ်တဲ့စုပြည်တော်ဒေသခံတွေကပြောပါရရှင
်မအီတန်စင်ပြောပြသွားတာပါဆက်လက်ပြီးတော့တင်ပြပေးမယ့်အကြောင်းအရာတစ်ခုကတော့ကွန်မြူနတီပါတီတမှုဟောင်းကိုကန့်ခေါင်းဆောင်တူဖြစ်တဲ့ဥပုံကြားရှင်ရဲ့ဇာပနာအခမ်းအနားကိုအရေးပါတဲ့စန့်ကျင်ဘက်အဖွဲ့အစည်းပေါင်းစုံကတက်ရောက်ခဲ့ပါတယ်မနေ့ကမိုင်လာဒေသမှာပြုလုပ်ခဲ့တဲ့ဇာပနာအခမ်းအနားကိုမြန်မာစစ်ကောင်စီခေါင်းဆောင်ကိုတိုင်ဝန်ထဲကြောင်တဝင်လာပို့ခဲ့ပြီးတော့နေမြေကန်တိုင်းမှုကိုတိုင်သွားတက်ခဲ့တာကငြိမ်းချမ်းရေးအတွက်အဓိကရည်ရွယ်တာပါလို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်ဒီဇာပနာအခမ်းအနားကို NUG အမျိုးသားညီညွတ်ရေးအစိုးရKIA ကချင်လွတ်မြောက်ရေးတပ်မတော် AA ရခိုင်တပ်တော် TNL တအမ်းပလောင်လွတ်မြောက်ရေးတပ် KNDF KNE ပြည်သူ့ကာကွယ်တပ်ဖွဲ့နဲ့ UWSA ဝါတပ်ဖွဲ့တို့ပါတက်ရောက်ခဲ့ပါတယ်ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ MNDAA လို့တကောက်ခေါ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်တပ်မတော်ကိုကန့်အဖွဲ့ခေါင်းဆောင် ဥဖုံကြားရှင်ပြီးခဲ့တဲ့လ February 16ရက်မှာအသက်94နှစ်အရွယ်နဲ့ကွယ်လွန်ခဲ့ပြီးအခုမှသာဝနာကျင်းပရတာပါဒီပေါ်မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက
ဥဖုံကြားရှင်ရဲ့သာဝနာမှာကျွန်တော်တို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်အနေနဲ့အမတ်တရားပန်းခြင်းပြီးခဲ့တာရှိတယ်တိကံဒေတာတိုင်းစတန်ဒါချုပ်တိုင်းမှုကိုယ်တိုင်တက်ရောက်တာရှိတယ်။လောက်ဆောင်ရဲ့ရည်ရွယ်ချက်ကတော့ကျွန်တော်တို့ကဒီနှစ်မှာငင်းချမ်းရေးကိုဦးစားပြီးပြီးလုပ်မယ်။ငင်းချမ်းရေးကိုရရှိနိုင်စေမဲ့အကြောင်းတရားတွေကိုကျွန်တော်တို့လောက်ဆောင်နေခြင်းဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ EAO တွေနဲ့လွတ်လွတ်လပ်လပ်ကြိုတင်ကန့်သတ်ချက်မစားဘဲတာနိုင်များဆွေးနွေးမိ
။ဦးဖုံကြားရှင်တရုတ်မှာဆေကူပြီးနောက်ဆုံးအနားယူနေထိုင်ခဲ့တဲ့သမီးနဲ့သမတ်ဖြစ်သူမိုင်းလာဖွဲ့ခေါင်းဆောင်ရှိတဲ့ဒေတာက NDAA ခေါ်မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ပြောခွင့်ရဦးကြည်မြင့်ကလည်းငြိမ်းချမ်းရေးအတွက်အထူးအရေးပါပုံကို
အခမ်းအနားတော့ထူးခြားတာတော့ဥဖုံကြားစင်ဟာတုံးသွားတဲ့အချိန်မှာတိုင်းရင်းသားလက်နက်ကန်အဖွဲ့စည်းနဲ့ဒေတာခံပြည်သူများနဲ့မကနန်းတော်ရဲ့လူကြီးတွေတဖက်နာရဲ့လူကြီးတွေတော်ဝင်လာပူပြီးမှဝန်ထမ်းချောင်းလာပြပါတယ်သူချတာဟာသူနဲ့အရင်ကခင်မင်ဖက်နဲ့စန့်ကျင်ဖက်နှစ်ဖက်စလုံးသူ့ကိုတဝန်လာပူပြီးမှဝန်ထမ်းချောင်းပြတယ်အဲ
့ဒီတော့စန့်ကျင်ဖက်အဖွဲ့ဆိုတာကိုမေးရမှာရှမ်းမျိုးကွဲအခါလူမျိုးအများစုရှိတဲ့မိုင်းလာအဖွဲ့ရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ဦးချင်းမြင့်က
တမ်တိုရဲ့ကာကွေဝစ်ချူပေးတဲ့တော့စာနာပင်သူရဲ့အရင်ကသူနဲ့ရံဖြစ်ဖို့တဲ့ကိုကောင်ရဲ့တခြားလူတွေလည်းစာတွေပို့လာပါတယ်ကုလေးရှိမှာကိုကောင်ထိုင်နေတဲ့ဥပစောချံပါဝင်ပေါ့အိုးဝီဆန်းတို့ဦးချော်ရင်တို့သူတို့လည်းဒီချင်းဖူအဲ့ဒါနဲ့လက်ရှိအနာပိုင်းကိုကောင်မှာထိုင်နေတဲ့လူကြီးတွေလည်းစာပို့လာတယ်။နောက်ဦးဖုံကျော်ဆင်းရဲ့တားလည်းအခုလက်ရှိ MNDA ရဲ့တမ်ကြီးဟာသူလည်းဖော်ပြတယ်သူကလည်းသူတို့ကိုကောင်တိုင်းတိုင်းရဲ့အခွင့်အရေးနဲ့ကြိုးစားပြီးနောက်မှလည်းနင်းချင်းရဲ့ဒီဆောက်ရဖက်မှလည်းပါဝင်မှာပါဒါတော့အောင်မြင်တဲ့အခမ်းအနားတစ်ခုပြီးစီးသွားပြီအဲ့ဒီနေရာမှာဖက်ဖက်ဟာဒါအားလုံးရဲ့စံတဟာညီချင်းရဲ့ရအောင်ဆိုတော့ပေါ်ပေါ်လွင်လွင်နဲ့ပေါ်ပြပါတယ
်ဒီနေရာမှာဘာကြောင့်အခုလိုဆန့်ကျင်ဘက်ဘက်ပေါင်းစုံကလာဆုံနေတာဖြစ်နိုင်လဲလို့မေးရမှာတရုတ်အခြေစိုက်မြမအေးလေးလာသုံးသက်သူဒေါက်တာလှကျော်စောက
စစ်ကောင်စီဘက်ကလည်းသူတို့အကြတဲ့တွေ့လိုက်ရင်းရင်းရေးစကားသုံးပြီးထုတ်ပြီးစားချင်တာလည်းဖြစ်ချင်းဖြစ်နိုင်တယ်။တချို့ကလည်းတကယ်ပဲရင်းရင်းချမ်းချမ်းဖြစ်ချင်တာလည်းပါချင်လည်းပါနိုင်တာပေါ့နော်။အထူးသဖြင့်ဒီတိုင်းရင်းသားအဖွဲ့အစည်းတွေပေါင်းစုံကလည်းတကယ်ပဲရင်းရင်းရေးဆွေးနွေးချင်ပြီးတော့ရင်းရင်းချမ်းချမ်းပြောချင်ဆိုချင်လို့လည်းဖြစ်ချင်းဖြစ်ပါပေါ့။ဘုမပြည်သူတွေတလောက်ဒုက္ခဒုက္ခဆင်းရဲတွေဖြစ်နေတဲ့အခါကျတော့စစ်ကောင်စီဘက်ကလည်းတိတ်ကြီးလုံးလုံးအကြီးနေပြီလေတကွာလုံးကလည်းဝိုင်းပြီးတော့တွန်းနေရအောင်ပါထွက်ပေါက်ကလေးတွေများရကြမလားလို့လည်းစဉ်းစားနေမိပါတယ
်အခုလိုမြမအကျက်တဲကာလမှာငြိမ်းချမ်းရေးအတွက်ထူးထူးခြားခြားမျှော်လင့်စရာဖြစ်တာအပြင်ဥဖုံချားရှင်နဲ့မိသားစုချင်းခင်မင်ခဲ့တဲ့ဒေါက်တာလှကျော်စောကပဲအခုအခမ်းအနားထူးထူးခြားခြားဖြစ်သွားရပုံကို
ဟိုအသက်အရှိနေနောက်ပြီးတော့အဖွဲစည်းတဲ့အမျိုးစုံပေါ့အဲတောက်လျှောက်လဲကိုကလူမျိုးတွေအတွက်ကောင်းကျိုးပြုခဲ့တာအဲ့တော့ကျမတို့ပါတီပကကြီးတဲ့အခါကျတော့ပါတီကိုပထမဆုံးစပြီးတော့တော်လှန်ပုန်ကန်သွားတာသူဖြစ်တာပေါ့နော်အဲ့နောက်တော့ကျမတို့ပါတီအစိမ့်စိမ့်အမောမဖြစ်တာအဲ့တော့နောက်ပိုင်းလဲသူကနာဝတာတို့နာဖာတို့နဲ့ပူးပေါင်းပြီးတော့ကိုကန့်ဒေသတို့တက်ဖွံ့ဖြိုးရေးအတွက်လည်းလှုပ်ထားနေရှိတာပေါ့ဒါပေမဲ့လို့မြေချားတောင်တက်လှုပ်ခိုင်းတဲ့အခါမလှုပ်တော့တဲ့အခါကျတော့သူ့ကိုကန့်ကနေမောင်းထုတ်လိုက်ထွက်ပြေးသွားတယ်ပေါ်တော့လေသူကသူ MND ကိုဆိုတာပြန်ထူထောင်ပြီးတော့ပြန်ကျူစားတယ်အဲ့တော့အဲ့လိုလှုပ်လာကင်လာရင်းကနေပြီးတော့အဲ့မြောက်ပိုင်းလက်နက်ကင်အဖွဲ့ပေါ့နော်အကူအညီပေးရတယ်ဒါကြောင့်မလို့အဲ့ဒီလူတွေအားလုံးကလည်းပြန်ပြီးတော့ခါရဝတ်ပြူလာပေါ့ရကလူခန်းခန်းနာနာလှုပ်ပြီးတယ်သူရဲ့သမီးကြီးကအခုမိုင်းလာဒေတာပထုဒေတာလေးကဥဆိုင်ရဲ့ဇနီးရဲ့ဖြစ်တာဟိုဝဒေတာရဲ့မိုင်းလာဒေတာရဲ့ဟာကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့ဒေတာတွေဖြစ်တော့သူတို့ရဲ့တိုးတက်ဖွံ့ဖြိုးမှုကလည်းဒီမှာလည်းဆိုင်အများကြီးပြင်းအေးချမ်းပြီးတော့တိုးတက်နေတာတွေကလည်းရှိကြခါကြတော့အခုကသူကကိုယ်ကမှမနေနိုင်တော့ဒီသမီးနဲ့သမက်ရှိမှလာနေတာဖြစ်တာဟုတ
်တကယ်တော့မြမသမိုင်းမှာထင်ရှားတဲ့ခေါင်းဆောင်တွေဖြစ်တဲ့ဦးနုနဲ့ဦးနေဝင်းတို့နောက်ဆုံးအတုပတွေထက်ကိုဥဖုံကြားရှင်ဇာပနာကအများကြီးခန်းနာခဲ့တယ်လို့သုံးသက်သူတွေကတန်တော်ပြောခဲ့ကြပါတယ်
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambee ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းရင်ဆောင်မတွေအပတ်စဉ်ခန္ဓာတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါရဲ့ရှင
် VOA American အတန်ရတောက်ကြနေမနေ့ပဲအတန်လွင့်အစဉ်စဉ်တွေကိုလိုင်းနိုမီတာ32 49နဲ့လိုင်းလမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ခန္ဓာတွေဖြစ်တဲ့ဦးအောင်ကင်တင်ဆက်တဲ့မြမရေးသုံးသက်ချက်ကိုဝင်းမင်းတင်ဆက်တဲ့ချမ်းမာရေးအစီအစဉ်တွေကိုနားတော်တာဆင်ရပါမယ်ဒါအပြင်တိုင်းရင်သတင်းလောအစီအစဉ်တို့ကလည်းထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်ခုပထမအဆုံးအနေနဲ့ကတော့ဦးအောင်ကင်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပါတော့မယ် SSPP ကရှမ်းတူတက်ရေးအဖွဲ့နဲ့ RCSS ကရှမ်းပြည်ထူထောင်ရေးတပ်တို့ပဋိပက္ခဖြစ်နေတာနှစ်ပေါင်းအတော်ကြာလာပြီဖြစ်ပါတယ် RCSS တပ်တွေဟာ SSPP တပ်ထုတ်ကင်ထားတဲ့မြောက်ပိုင်းနယ်မြေအတော်များများကိုသိမ်းယူခဲ့ပါတယ်ဒါပေမဲ့ WAT တပ်နဲ့ TNLA တအောင်းပလောင်တပ်တွေရဲ့အကူအညီကြောင့် SSPP ကသူလက်လွတ်လိုက်ရတဲ့နယ်မြေတွေကိုပြန်လည်ရယူနေပါတယ်ဒီအကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်
ရှမ်းပြည်နယ်ရက်စောက်နယ်နောင်ချိုအကြားကြောက်ကူမြို့ဝင်းကျင်မှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီတပ် RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီတပ် SSPP တို့ဖေဖော်ဝါရီလဒုတိယပတ်မှာတိုက်ပွဲဖြစ်ပေါ်ပါတယ်ရှမ်းထူထောင်ရေးတပ်အရင်းနှိမ်သွားလို့တပ်မဟာမှူးမိသားစုနဲ့နောက်လိုက်တွေဒက်နယ်ခရမ်းအမြောက်များနဲ့ဖမ်းဆီးရမိတယ်လို့ရှမ်းတိုးတက်ရေးတပ်ကပြောကြောင်းဖေဖော်ဝါရီလ10ရက်နေ့ထုတ်အေယာဝတီသတင်းမှာပေါ်ပြပါတယ်ကြည်တိမျိုးနယ်ကဆောက်ခွာလာတဲ့ရှမ်းထူထောင်ရေးတပ်ကိုတောင်ကြီးမြို့မြောက်ဘက်မှာရှမ်းတိုးတက်ရေးတပ်ကတိုက်တာဖြစ်ပါတယ်။ရှမ်းထူထောင်ရေးတပ်ကိုကူညီတဲ့အနေနဲ့စစ်ကောင်စီတိုက်လေရင်စင်းကဘုံကျဲသွားတယ်လို့ရှမ်းတိုးတက်ရေးတပ်ဖက်ကပြောပါတယ်။ရှမ်းတိုးတက်ရေးတပ်ဟာ1989မှာနဝတအစိုးရနဲ့အပြစ်ရပြီးရှမ်းပြည်နယ်အထုဒေသ3ကိုထိန်းချုပ်ခွင့်ရပါတယ်။နန်းခမ်းကြောက်မဲပြည်ပေါ်လာရှုမိုင်းရဲတန်ရန်ကျေးသည့်မိုင်းရှုလင်းခေစားတဲ့ဒေသတွေဟာရှမ်းတိုးတက်ရေးတပ်ချုပ်ကင်တဲ့နယ်မြေဖြစ်သွားပါတယ်။အဲ့ဒီအချိန်ကရှမ်းတိုးတက်ရေးတပ်မှာအင်အား4000လောက်သာရှိပြီးအပြစ်ရထားပေမဲ့နောက်ဟာတာစစ်တပ်နဲ့မကြာခဏတိုက်ပွဲဖြစ်လေရှိပါတယ်
။ရှမ်းတိုးတက်ရေးတပ်မြပြားခံတဲ့ရှမ်းစတိတ်အာမီ SSA ရှမ်းပြည်တပ်မတော်ကို1960ပြည်လွန်မှာဖွဲ့စည်းတော့အင်အား1600ခန့်ရှိပြီးထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မှာဌာနချုပ်လုပ်ထားပါတယ်။အဲ့ဒီအထဲမှာပလောင်တန်ရင်နှစ်ရင်ပါဝင်ပြီး1968မှာခွဲထွက်သွားပါတယ်။ SSC တပ်ကိုမြောက်ပိုင်းတပ်နဲ့တောင်ပိုင်းတပ်ဆိုပြီးခွဲခြားလှုပ်ရှားပြန်ပါတယ်။ဒီကာလမှာဘကပဗမာပြည်ကွန်မြူနစ်ပါတီနဲ့ဆက်သွယ်ပါတယ်။ SSC ကိုအာသစ်လောင်းတဲ့အနေနဲ့1981မှာရှမ်းပြည်တိုးတက်ရေးပါတီဖွဲ့စည်းတာကြောင့်ရှမ်းပြည်တိုးတက်ရေးတပ်အဖြစ်ထင်ရှားလာပါတယ်1980ပြည်လွန်နှစ်တွေမှာရှမ်းတိုးတက်ရေးတပ်နဲ့ဘကပတပ်တို့စီရေးပူးပေါင်းဆောင်ရွက်တာတွေများလာပါတယ်ဘကပဌာနချုပ်ရှိတဲ့ဝဒေသပန်ဆန်းမှာရှမ်းတိုးတက်ရေးတပ်ဟာနိုင်ငံရေးစီရေးတင်နန်းတက်ပြီးပူးပေါင်းလှုပ်ရှားတာတွေရှိလာသလိုအုပ်စုကွဲတွေလည်းများလာပါတယ်
စီဆိုးရနဲ့အပြစ်ရဆွေးနွေးပွဲလုပ်ပြီးရှမ်းပြည်မြောက်ပိုင်းအထုဒေသ3ကို1989မှာသတ်မှတ်ခဲ့ပြီးမယ်ရှမ်းတိုးတရေးတပ်ဟာဝအဖွဲ့နဲ့အဆက်အသွယ်ရှိပါတယ်ကျေးသီးမြို့နယ်ဝဟင်းဒေသကိုဗဟိုပုပြီးစစ်အင်အားဖြည့်တင်းပါတယ်ဗိုလ်ချုပ်ပန်းဖဦးဆောင်ပြီးခစ်မီတဲ့နဲ့ကိုင်ဆောင်နိုင်အောင်ကြိုးပမ်းပါတယ်နဝတစီအစိုးရနဲ့သဘောတူချက်ယူတာကိုမကျေနပ်တဲ့စောဆိုင်လိတ်အဖွဲ့ဟာခွန်စာဦးဆောင်နဲ့မော်ထိုက်တပ်နဲ့ပေါင်းသွားပါတယ်1995မှာဆိုင်လိတ်ကွယ်လွန်ပြီး1996မှာခွန်စာလက်နက်ချတော့မော်တိုင်းတက်လဲပြည့်သွားပါတယ်ဒါပေမဲ့ USA အဖွဲ့ကလက်နက်မချဘဲရှမ်းပြည်ပြန်လဲထူထောင်ရေးတပ်ကိုဖွဲ့စည်းပါတယ
်ကျောက်ဖြူယူနန်ရေနံတဘာဝဓာတ်ငွေလိုင်းတိဆောက်ဖို့အတွက်ရှမ်းတိုးတက်ရေးတပ်ကြီးစိုးတဲ့နေရာတွေကိုတပ်မတော်ကချုပ်ကင်ဖို့ကြိုးပမ်းတဲ့အခါမှာလက်နက်ရုပ်သိမ်းခံရတဲ့အဖွဲ့ရှိသလို နေရာရွှေပြောင်းခံရတဲ့အဖွဲ့လည်းရှိလာပါတယ်။မကျေနပ်တဲ့တန်ရင်းတွေကရှမ်းထူထောင်ရေးတပ် RCSS နဲ့ပူးပေါင်းတဲ့အတွက်မြောက်ပိုင်းကိုတောင်ပိုင်းတပ်တွေဝင်ရောက်ဖို့လွယ်ကူသွားတာဖြစ်ပါတယ်။2010ခုနှစ်မှာရှမ်းတွတ်တဲ့ရေးတပ်ကတန်ရင်းနှရင်နေကြားဆောက်တပ်ဖြစ်သွားပါတယ်။ရှမ်းတွတ်တဲ့ရေးတပ်ကိုဗိုလ်ချုပ်ပန်ဖဆက်လက်ဦးဆောင်ပါတယ်။ဒီတော်အတွင်းပလောင်တပ်ဟာတအောင်အမျိုးသားလူမျိုးရေးတပ် TNLA အဖြစ်အသွင်ပြောင်းသွားပါတယ် KIA ကချင်တပ်အကူအညီနဲ့2011မှာစတင်လှုပ်ရှားတဲ့တအောင်တပ်တွေဟာအင်အား 9,000 လောက်ရှိပါတယ
်ဦးသိန်းစင်အစိုးရနဲ့ပြည်နယ်ပြည်ထောင်စုအဆင့်အပြစ်ရသဘောတူချက်လုပ်ခဲ့တဲ့ရှမ်းတွတ်တဲ့ရေးတပ်ဟာနိုင်ငံလုံးဆိုင်ရာအပြစ်ရသဘောတူချက် NCO ကိုလက်မမထိုးပါဘူးရှမ်းထူထောင်ရေးတပ်နဲ့ရောတပ်မတော်နဲ့ရောတိုက်ပွဲဖြစ်ပွားပါတယ်ဝတ်တပ်ဖွဲ့ခေါင်းဆောင်နဲ့ဖက်ဒရယ်နိုင်ငံရေးဆွေးနွေးပွဲကော်မတီမှာရှမ်းတွတ်တဲ့ရေးတပ်ဟာအဖွဲ့ဝင်ဖြစ်ပါတယ်။ရှမ်းထူထောင်ရေးတပ်ကတော့ဦးသိန်းစင်အစိုးရလက်ထက် NCA အပြစ်ရစာချုပ်ကိုလက်မှတ်ထိုးပြီးရှမ်းတွတ်တဲ့ရေးတပ်ချုပ်ကင်တဲ့နယ်မြေတွေကိုဝင်ရောက်အခြေစိုက်ပါတယ်။ဒါပေမဲ့ရှမ်းတွတ်တဲ့ရေးတပ်ရဲ့ဝမ်ဟိုက်ဌာနချုပ်နဲ့ဆယ်မိုင်အကွာလွယ်ဟွန်းတောင်ကျောမှာနေရာယူထားတဲ့ရှမ်းထူထောင်ရေးတပ်မကြာမီကအရင်နိုင်သွားတာဟာရှမ်းလက်နက်ကိုင်ပဋိပက္ခရဲ့ထူးခြားမှုလို့မြင်ကြပါတယ်။ရှမ်းတွတ်တရေးတပ်တဦးဒီမတိုက်နိုင်တဲ့စစ်ပွဲကိုဝတ်တပ်ဖွဲ့အကူအညီနဲ့တိုက်ခိုက်ပြီးအောင်ပွဲခံလိုက်တာလို့လည်းမြင်ကြပါတယ်။ဒီလက်နက်ကိုင်အဖွဲ့တွေဟာကိုယ့်အစီအစဉ်နဲ့ကိုယ်ရေရှည်လှုပ်ရှားလာကြတဲ့အဖွဲ့တွေဖြစ်တာကြောင့်ຫນွေဦးတော်လာရေးမှာပါဝင်စင်နေဖို့ရွယ်ချက်ရှိမရှိဆိုတာအခုတည်းကရှင်းရှင်းလင်းလင်းမသိနိုင်သေးပါဘူးခင်ဗျာ။
ဥောင်းခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ဆက်တဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါတော့မယ်မြန်မာနိုင်ငံမှာ COVID-19 မျိုးကွဲ Omicron ရဲ့နောက်ဆက်တွဲမျိုးကွဲစိတ် BA2 တွေ့လာပါတယ်ကာကွယ်ဆေးအရည်အသွေးကောင်းကောင်းနဲ့အရည်အသွေးများများအပြည့်အဝထိုးထားတဲ့နိုင်ငံတွေမှာမျိုးကွဲစိတ် BA2 ဟာသိပ်ပြင်းထန်တယ်လို့မဆိုနိုင်ပေမဲ့သိမ့်မပြင်းထန်ဘူးလို့ဆိုနိုင်ပေမဲ့ကာကွယ်ဆေးအမျိုးအစားအားနည်းပြီးလူဦးရေအများအပြားအပြည့်အဝထိုးမထားတဲ့နိုင်ငံတွေမှာတော့ဒီပိုးမပြင်းထန်ဘူးလို့ပြောဖို့မလွယ်ကူဘူးလို့ကြမ်းကြင်သူတွေကပြောဆိုပါတယ်နယူးယောက်မြို့က Wyckoff Heights ဆေးရုံကညွှန်ကြားရေးမှူးကူးစက်ရောဂါအထူးကဒေါက်တာဇီယာသက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ်
โอเคดร.เสียแท็กเนี่ยตรุเมียนมาနိုင်ငံမှာဒီ COVID-19 ရဲ့မျိုးကွဲတွေ Omicron ရဲ့နောက်ထပ်မျိုးကွဲစိတ်သစ်ပေါ့เนาะ BA2 လို့ခေါ်တာတွေ့ပြီးနှစ်ပတ်အကြာမှာဒီနိုင်ငံတကာမှာလက်ရှိတွေ့နေတဲ့အတွေ့အကြုံတွေအများပေါ့เนาะဒီ BA2 နဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေတက်ဆရာကြီးအဓိကဘလို့သင်ခန်းစာမျိုးကိုပြောပြကြတယ
်ဒီပိုင်းอ่ะပေါ့เนาะ BA2 ဟာအခုလက်ရှိမှာလူတိုင်းလူတို့ပတ်သက်ပြားတွေမှာပြန်ပြီးတော့ဒီမှာစားလာပေါ့နော်ကောင်းတဲ့အကြောင်းတစ်ခုတော့မဟုတ်ဘူးပေါ့လေဆိုတော့ဒီနိုင်ငံမှာဆိုရင်စိုင်းနေရောအပြင်သွားရောမဆီပါကြီးပြစရာတော့မလိုတော့ဘူးလေဆိုတော့အများကြီး short ချလိုက်တယ်တနိုင်ငံလုံးမှာဆိုတော့ဟို back to normal လို့ဖြစ်သွားကြတဲ့အချိန်မှာ cases တွေစပြီးတော့ဖြစ်လာတယ်ဆိုတော့အဓိကစပြီးဖြစ်တာ BA2 ကဟိုတလောတွေကအင်္ဂလန်မှာစပြီးတော့ case တွေရှိတယ်ယူရိုပါ case တွေရှိတယ်ဖင်လန်လိုဟာမျိုးမှာစပြီးတော့ဖြစ်တယ်အထူးသဖြင့်တော့ဒိန်းမတ်လိုဟာမျိုးမှာစပြီးတော့ဖြစ်တယ်ဆိုတော့အရင်တော့သိပ်ပြီးတော့ဒုက္ခမရောက်ခဲ့တဲ့နိုင်ငံတွေပေါ့နော်စပြီးတော့တပြေးပြင်းနေကြဒါပေမဲ့အဲ့အချိန်မှာဒီနိုင်ငံမှာတော့ WHO ကတော့ variant of interest နဲ့သတ်မှတ်ထားတယ်ဒါပေမဲ့သူတို့လေးလာရင်းနဲ့ကျွန်တော်တို့ကဒီ Omicron ပေါ့နော် BA1 ပေါ့လေတော်တော်လေးကိုထိလိုက်တယ်ပေါ့ US မှာလည်းအသေးပြောက်ကတော့နည်းနည်းလေးတော့ရှိတယ်အများကြီးမများဘူးဒါပေမဲ့ကျွန်တော်တို့ဒီဆရာဝန်တွေဆေးရုံတို့သမားတွေကြားထဲမှာတော်တော်လေးတော့ကြီးရက်တော့ထားလိုက်တယ်ပေါ့နော်ဒါပေမဲ့ကောင်းတဲ့တစ်ချက်ကတော့နှစ်ပတ်နဲ့လေးပတ်ပေါ့နော် maximum 6ပတ်အတွင်းမှာကျွန်တော်တို့အကုန်လုံးမြင်သွားတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုဒီ BA2 မျိုးစိတ်ခွဲသစ်မှာရောပေါ့နော်ဘာထူးကြတာစတွေ့ထားလဲဆရာ
ဒီ BA1 ကနေ BA2 ကိုဘာကွာသွားတယ်လဲဆိုတော့ BA2 ကိုသူတို့အခုဘန်းစကားလို့ပြော stealth Omicron လို့ပြောတာပေါ့နော် stealth ဆိုတဲ့ဟာအရန်ကိုမြန်မြန်ဆန်ဆန်နဲ့ဟိုအဓိကတော့ကုနှုံးဆိုတာသင်စားပြီးတော့တုံးလိုက်ပစ္စည်းလုံးတစ်ခုပါပဲဆိုတော့အရန်ကိုမြန်တယ်ဘယ်လောက်ထိကုဆက်နှုံးအောင်မြန်တယ်လဲဆိုတော့ပထမဆုံးစပြောတာ UK နဲ့ Denmark တို့ဘာလို့ပြောခဲ့တုန်းကတော့ 30% လောက်ဒီပုံမြန်တယ်ဆိုတော့ကိုစဉ်းစားကြည့်ဒီ BA1 ကတော့ကျွန်တော်တို့လောက်မြန်တာနောက်တစ်ခုက Marshall တခုဒီလာတယ်မှာပဲ Anthony Fauci ပေါ့နော်ဒါကတော့ကျွန်တော်ဒီနိုင်ငံမှာဆိုရင်တော့အကြီးဆုံးပေါ့လေအခုလောလောလတ်လတ်မှာဆိုရင်တော့ ူပြောလိုက်တော့တော့60ရာခိုင်နှုန်းတော့ထိပိုပြီးတော့ transfer လုပ်ဖြစ်တယ်ဆိုတော့အင်္ဂလန်ကပြောတော့30သူက60ဆိုတော့ double ပေါ့တကယ်တမ်းက60ရာခိုင်နှုန်းက transfer လုပ်ဖြစ်လို့ရှိရင်ကျွန်တော်တို့ကတော်တော်လေးကိုပို့ပြီးတော့ပြင်ဆင်ရမယ့်အနေအထားတစ်ခုရှိတာပေါ့နော
်ဟုတ်ကဲ့ဆရာနောက်တစ်ခါဒီပြင်ထန်မှုအနေအထားကိုရောဘယ်လိုတွေ့ထားတာရှိလဲဆရာ
စေယုတ်တရားတဲ့ risk အောင်ဒိမတ်သူဘာလို့မှာတော့ဆိုလို့ရှိရင်တော့ဒီ vaccinated ထိုးထားတဲ့လူတွေပေါ့ဒိမတ်မှာဆိုရင်တော့သူတို့ကတော့အများဆုံးထိုးထားတာတော့ AstraZeneca ပေါ့နော်သူတို့ကနှလုံးထိုးထားတဲ့လူတွေနောက်တစ်ခါဒီတခြားသောနိုင်ငံတွေမှာဆိုလို့ရှိရင်တော့ကျွန်တော်ထိုးထားတာကတော့ Pfizer or Moderna ပေါ့နော်တကူပဲရှိတာတရုတ်ပြည်မှာသုံးထားတဲ့ vaccine တကူမှမပါတဲ့နိုင်ငံတွေပါဆိုတော့သူတို့ပြာပါကိုပြောထားတယ်လေဆိုတော့ဒီ vaccine ကိုသုံးလုံးအပြည့်ထိုးထားတယ်လူတွေမှာဆိုလို့ရှိရင်တော့ဒီစေယုံတက်ရပြီးတော့ intensive care unit ဆိုတဲ့အထူးချက်မဆောင်လို့အသက်ရှူတဲ့စက်တွေပေါ်မှာရောက်သွားတာလေးကတော့အရန်နေပါတယ်ဒါပေမဲ့လေဒီ vaccine မထိုးထားတဲ့လူတွေမှာတော့ဒါမျိုးတွေက still အကုန်လုံးဖြစ်နိုင်ပါတယ်ပေါ့လေဆိုတော့ဒီ BA2 ရဲ့စေယုံတက်နှုန်းဒီလေ BA1 လောက်ကိုရှိမှာပါဆိုတော့ကျွန်တော်တို့ BA1 လုံးကကျွန်တော်တို့စေယုံတွေမှာ130လောက်ခရင်ဆန့်တဲ့စေယုံတကူက190 200နီးပါးအထိဖြစ်သွားခဲ့ရတဲ့ရှိပါတယ်။ဘာကြောင့်လဲဆိုတော့အသက်ကြီးတဲ့လူတွေယောဂခံရှိတဲ့လူတွေအကုန်လုံးရောက်လာ။ဒါပေမဲ့အသေးပြောက်ကရှိလားဆိုတော့အနည်းငယ်ချင်းတော့တွေ့ရပါတယ်။ဆိုတော့ vaccine ကို fully vaccinated ထိုးထားတဲ့လူတွေမှာကျွန်တော်တို့ရဲ့ငွေချင်းတွေလုတ်ပေါ်ကိုင်းပက်တွေမှာဖြစ်ပါတယ်။တစ်ရက်၊နှစ်ရက်၊သုံးရက်၊သုံးရက်လောက်ဆိုရင်အကုန်လုံးက back to the normal လိုမျိုးဖြစ်သွားကြတ
ယ်။ဟုတ်ကဲ့ဆရာ။နောက်တစ်ခါဒီ Asia Pack ကိုကြည့်မယ်ဆိုရင်ဆရာ
။ Play ရှိရှိဝေးကြည့်စရာမလိုပါဘူး။ BA2 ကိုဒီနိုင်ငံတွေကြောက်လားမကြောက်လားဆိုတော့အခုလက်ရှိအနေအထားမှာတကဘာလုံးနဲ့သိပါတယ်။ရှန်ဟိုင်းမှာပိတ်သွားတာလေ။လော့ကဒေါင်းကိုလွှဲချလိုက်တာ။ရှန်ဟိုင်းဆိုတာတရုတ်ပြည်ရဲ့အဓိကစီးပွားရေးအချက်အခြာတကဘာလုံးနဲ့ဒီနယူးယောက်လိုမျိုးနှိုင်းယှဉ်နေရတဲ့အနေအထားကနေလော့ကဒေါင်းလုပ်လိုက်လို့ရှိရင်ဘယ်လောက်ကြီးဒီစီးပွားရေးအနေအထားတရုတ်ဒုက္ခရောက်မလဲဆိုတော့စဉ်းစားကြည့်ပါ။သူတို့လော့ကဒေါင်းဟူဟန်ပြီးွားလို့ရှိရင်ဒီလိုမှလုပ်သွားတယ်ဆိုတော့သူတို့ဒီဘယ်လောက်တောင်မှအတားကြီးကိုကြောက်တယ်လဲဆိုတာသူတို့လက်ထက်မှာပြတယ်ဆိုတော့သဘောတကူကသူတို့ရဲ့ vaccine ကိုသူတို့ဘယ်လောက်ကြီးကြီးယုံကြည်တယ်လည်းပေါ့လေအဲ့ဒါမေးစရာအပိုင်းတစ်ခုတော့ရှိတာပေါ့နော်ဥမာဒီနိုင်ငံဆိုလို့ရှိရင် Pfizer Moderna ဆိုတော့ဒီနိုင်ငံကတော့ lockdown မလုပ်တဲ့နိုင်ငံဆိုတော့လေဒီ lockdown ကတော့ကျွန်တော်တို့ဒီ Omicron တွေဖြစ်လာမှာကျွန်တော် lockdown မလုပ်ဘူးဘာလို့လဲဆိုတော့သူက they still believe in their vaccine is effective ဆိုတော့ပါလဲဆိုတော့ယောဂပြန့်နှုန်းတော့မလုပ်နိုင်ယောဂမရအောင်တော့မဖြစ်နိုင်ဘူးဒါပေမဲ့ယောဂရတဲ့လူတွေစိတ်ယုံကိုတက်ပြီးတော့ဒုက္ခရောက်တော့ဒီအနေအထားမရှိဘူးအဲ့ဒီသူကသုံးလုံးထိုးထားတဲ့ vaccine ဖြစ်ထားတဲ့လူတွေလို့at least on low throw tire တူကြီးပေါ့เนาะဒါပေမဲ့တလုံးနဲ့ထိုးရတဲ့လူမှာရှိတယ်ပေါ့လေ
ဟုတ်ကဲ့ဆက်နောက်တစ်ခါဒီအရှိတောင်အရှာဘက်ကိုကြည့်လိုက်လဲဆိုရင
်ဒီအရှိတောင်အရှာမှာလည်းလည်းလေးစဖြစ်လာတယ်ပေါ့เนาะဘယ်လိုနိုင်ငံတွေမှာဖြစ်နိုင်လဲဆိုတော့စင်ကာပူတော့ဖြစ်လာဘူးနည်းတယ်ကွာဘာဖြစ်လို့စင်ကာပူက Omicron BA1 တော့တော်တော်လေးတက်တယ်လို့ကျွန်တော်ကြားလိုက်တယ်ပေါ့လေစင်လူမှာအချင်းတွေတော့အခုကျွန်တော်မနေ့ကပဲကျွန်တော်ဆိုရင်နေကျွန်တော်စင်ကာပူကဒီဝင်တဲ့အခါမှာအကုန်လုံး short ချသွားတယ်ဆိုပြီးတော့ထွေလာတယ်ဆိုတော့သူတို့စီမှာ control တော့လုပ်သွားပြီဆိုတော့ပမာဏနေမှာunvaccinated ပေါ့နော်ဖြစ်စီမထုတ်ထားတဲ့သူတွေပြောရလို့ရှင်လေအရင်ဝင်ပြောတာတော့26တန်းတော့ပြောတာပဲဟုတ်မဟုတ်လို့ကျွန်တော်လည်းမသိဘူးအဲ့26တန်းပါထိုးထားတာလေပြုတ်ပြ vaccine ထိုးထားတာလားပမာဏနိုင်ငံမှာ vaccine ကိုကိုယ်တိုင်ဆိုထိုးလို့ရတဲ့အနေအထားတစ်ခုရှိတဲ့အခါကျတော့တရုတ်ကိုထိုးလိုက်အိန္ဒိယဟောင်းထိုးလိုက်တရုတ်တော်မှာ different types of တရုတ်ကိုထိုးတဲ့လူတွေရှိတယ်တချို့ဆိုလေးလုံးပြန်ထိုးတဲ့လူတွေရှိတယ်အမျိုးစုံအပိုင်းတွေရှိနေဆိုတော့ကြက်ကြက်မက်မက်ပေါ့နော်ဒီနိုင်ငံမှာဆိုပြောရသေးတယ်လွယ်ဟိုတရုတ်ပြည်ကဆေးရလုံးဝမရှိဘူးဆိုတော့ဒီနိုင်ငံမှာအခြေအနေကလူတွေကECCC တို့ဖြစ်ရတယ်လို့ပြောပေမဲ့ကျွန်တော်ပမာဏနိုင်ငံလူတွေကိုဒီတခြားနိုင်ငံမှာရတဲ့ vaccine ကလူတွေနဲ့မနှိုင်းချင်ပါနဲ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရထားတဲ့ vaccine အနေထားရယ်ရထားတဲ့ဘလောက်ထိ immunity ကိုလုပ်ပေးနိုင်တဲ့အနေထားရယ်ကနည်းနည်းတော့ကွာခြားမှုရှိပါတော့
ဟုတ်ကဲ့ဆရာအဲ့တော့ BA2 နဲ့ပတ်သက်ပြီးတော့နောက်ဆုံးကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောလို့ရှိအောင်မလား
ပမာဘီမှာလုံခဲ့တဲ့ရပိုင်းကထုတ်လိုက်တဲ့ကြောက်စရာမလိုပါဘူးလို့ပါလို့ပြောတာကတော့နည်းနည်းလေးတော့စောသေးတယ်လို့တော့ထင်တာပဲပေါ့နော်။ဘာဖြစ်လို့လဲဆိုတော့အခုမှ Omicron BA2 ကစပြီးတော့ဒီအရှိတောင်အရှာမှာနည်းနည်းလေးစဖြစ်လာတယ်ပေါ့နော်။ဆိုတော့အရေးဆုံးတစ်ချက်ကတော့ကိုယ်အိမ်ကမိသားစုတွေဖျားတယ်၊လည်ပင်တာတွေ၊ဘာညာဒီလို symptom တွေနဲ့ဖြစ်လာလို့ရှိရင် test kit တွေနဲ့စစ်ပါ၊စစ်ပြီးတက်ကြွတဲ့လူတွေမေးပါ။အသက်ကြီးတဲ့လူတွေ၊ကျန်းမာရေးချိုးသေးထားတဲ့လူတွေလိုအပ်တဲ့လူဆိုလို့ရှိရင်ဆေးကိုတက်နိုင်လို့ရှိရင် Monoprovia ပဲဖြစ်ဖြစ်ပေါ့နော်။ဘဝနိုင်ငံမှာအခုကလက်ရှိရဆုံးလိုအပ်တဲ့လူဖြစ်ခဲ့လို့ရှိရင်ဖြစ်ဖြစ်ချင်းတရက်နေမှာတောက်ချင်းတွေပို့ပြီးတော့ effective ဖြစ်ပါတယ်။ပို့ပြီးတော့အသုံးဝင်ပါတယ်။9ရက်နောက်ပိုင်းမှာဆိုတော့ကျွန်တော်တော့မပြေပါဘူ
း။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်သွားတာပါခင်ဗျာ။VOA ရဲ့တောက်ကြနေမတဲ့ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ပြပါအောင်မယ်တိုင်းရင်းသားဒေသတွေကအကြောင်းအရာနဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြပေးနေတဲ့တ တိုင်းရင်သတင်းလောအစီအစဉ်ကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့စစ်ကောင်စီတပ်ကနေမြေပြင်တိုက်ခိုက်မှုကြောင့်ကရင်ပြည်နယ်မြောက်ရီနယ်ကော့ကရိတ်မြို့နယ်ဘက်မှာစစ်ဘေးရှောင်2သိန်းလောက်ရှိလာနေပါတယ်ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့အလို့သဘောနဲ့တွေ့ဆုံလို့ကြောင့်အမျိုးသားညီညွတ်ရေးအစိုးရ NUG ကဖိတ်ကြားခဲ့တယ်ဆိုတာနဲ့ကရာကရင်ပြည်နယ်ထဲမှာတိုက်ပွဲတွေကြောင့်စစ်ဘေးရှောင်2သိန်းလပါလောက်ရှိလာနေပြီဆိုတဲ့အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနန်းဟောင်းမရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ် KNU ထိန်းချုပ်နယ်မြေဒုပလယာခရိုင်တပ်မဟာ6ဒေသမြဝရီနဲ့ကော့ကရိတ်မြို့နယ်ဖက်မှာအခုမတ်လမှာစစ်ကောင်စီတပ်ကနေမြေပြင်တိုက်ခိုက်မှုများလာတာကြောင့်စစ်ဘေးရှောင်အများအပြားနေရာကနေတိမ်းရှောင်နေရတယ်လို့ဒေတာတွင်းကူညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့အဖွဲ့တွေထံကနေသိရပါဗျ။မြဝရီမြို့တောင်ဖက်ဖလူးနဲ့ဝော်လီဒေတာမှာစစ်ရှောင်ပုံမှန်များလာတယ်လို့ကျေးရွာတွေမှာလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်နေတာကြောင့်ကော့ကရိတ်မြို့နယ်တောင်ပိုင်းမှာလည်းစစ်ရှောင်ပုံမှန်တိုးများလာနေပါတယ်။ဒါအပြင်စစ်ကောင်စီတပ်အာဏာစသိမ်းပြီးတဲ့အချိန်မှာ KNU ထိန်းချုပ်နယ်မြေအားလုံးမှာစစ်ရှောင်ခုနတောင်းဝန်ကျင်ရှိလာရာကနေအခုဆိုရင်စစ်ဆောင်နဲ့တင်းကျော်ရှိသွားပြီလို့လဲ KNU ပြောရေးဆိုခွင့်ကဘဒူစောတော်နီကပြောပါတယ်စစ်ကောင်စီတပ်ကအရက်သားအတွင်ဆောင်ပြီးအင်အားတိုးချဲ့ပို့ဆောင်လာနေတာကြောင့် KNU တပ်မှ6မှရှိတဲ့မြဝရီအားရှလန်းနဲ့မြဝရီဝော်လီလမ်းပိုင်းကိုမတ်လ29ရက်နေ့ကစပြီးပြည်သူများလမ်းအသုံးပြုမှုရရည်ရဆိုင်ဖို့နေမြခံ KNL တိုက်ရင်အဖွဲ့များနဲ့ဒုပလယာခရိုင်အုပ်ချုပ်ရေးမှုအဖွဲ့ကစာထုတ်ပြန်ထားပါတယ်
အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့မဟာမိတ်ဆက်ဆံရေးကော်မတီကိုမိတ်ဆက်ခြင်းနဲ့အလို့တဘောတွေ့ဆုံလို့တယ်လို့ရခိုင်မျိုးသားအဖွဲ့ချုပ် ULA ခေါ်ရခိုင်လက်နက်ကိုင် AA အဖွဲ့ကိုစာရေးဖိတ်ကြားလိုက်ပါတယ်အဲ့ဒီဖိတ်ကြားစာကိုမတ်လ24ရက်နေ့ကအမျိုးသားညီညွတ်ရေးအစိုးရမဟာမိတ်ဆက်ဆံရေးကော်မတီခေါင်းဆောင်ဒေါ်စင်မအောင်ကလက်မှတ်ရေးထိုးဖိတ်ကြားလိုက်တာပါတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းတွေမိတ်ဖက်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းနှက်တွဲပြီးအာဏာရှင်စနစ်ကိုအပြီးတိုင်တိုက်ဖျက်ရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖော်ဆောင်ရေးလုပ်ငန်းတွေကိုကြိုးပမ်းဆောင်ရွက်ဖို့ဆန္ဒရှိတဲ့အတွက်အလွတ်တပေါ်တွေ့ဆုံလို့တဲ့အကြောင်းအဲ့ဒီဖိတ်စာမှာဖော်ပြထားပါတယ်အခုလို့ NUG ဖိတ်ကြားမှုအပေါ်ရခိုင်မျိုးတောက်အဖွဲ့ချုပ်ကပဲလို့တုံ့ပြန်မလဲဆိုတာမသိရသေးပါဘူး
မွန်မြင်နယ်ရေးမြို့နယ်တူးမြောင်းကျေးရွာအုပ်ချုပ်ရေးမှူးဦးတန်းထွန်းရဲ့အမဖြစ်သူမတ်လ29ရက်နေ့နက်နက်ပိုင်းကနေအိမ်မှာတနတ်နဲ့ပြစ်ခတ်ခံရပြီးတည်ဆုံသွားခဲ့တယ်လို့ရေးမြို့မှရဲစခန်းကသိရပါဗျ။ဦးတန်းထွန်းကိုတနတ်နဲ့လာရောက်ပြစ်ခတ်စဉ်အမဖြစ်သူရဲ့ရင်ဘတ်မှာကြီးထိမှန်ပြီးတည်ဆုံခဲ့တာဖြစ်တယ်လို့သူကပြောပါတယ်။ပြစ်ခတ်ခဲ့တဲ့အဖွဲ့အစည်းဟာရေးမြို့အုပ်ချုပ်ရေးမှူးရုံးရှိမှအလို့ရှိကြောင်းကြေညာခံထားရတဲ့ရေးဘီလူအဖွဲ့ဖြစ်တယ်လို့တရခန့်တူကပြောပါတယ်။ရေးမြို့နယ်မှာဖေဖော်ဝါရီလ၂ရက်နေ့ကအစင်စံပြကြေးပါအုတ်ချုပ်ရေးမူဦးမောင်မြင့်တနတ်နဲ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါသေးတယ်ရေးပီလူအဖွဲ့ကတရင်ပေးလို့ဆွဆွဲခံရသူပရဟိတလောက်ကင်ဆောင်ရွက်နေသူတတ်မတော်အငိမ့်စားဘုံမူတူးကျောင်းဆရာမတူးအပါဝင်၃ဦးထပ်မင်းကိုတနတ်နဲ့ပြစ်ခတ်ခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်
ချင်းပြည်နယ်မင်းသားမြို့နယ်နောက်ပတ်ချမ်းမှာတယ်လီဖုန်းဆက်သွယ်မှုခက်ခဲပြတ်တောက်နေတာတပတ်နီးပါးရှိနေပြီလို့ဒေတာခန်တွေကပြောပါတယ်မင်းသားကနေမတူပြီးဘက်ကိုစစ်တပ်ရင်နာဖြစ်တင်းလာတဲ့မတ်လ26ရက်နေ့ကစလို့ဖုန်းလိုင်းတွေမကောင်းဖြစ်နေတာလို့မင်းသားမြို့ခန်တွေကပြောပါတယ်မင်းသားမြို့ထဲမှာတယ်လီဖုန်းလိုင်းခေါ်ဆိုဖို့ခက်ခဲနေတယ်လို့အင်တာနက်လိုင်းလည်းပြတ်တောက်နေတာလှနဲ့ချီပြီးဖြစ်နေပါတယ်တယ်လီဖုန်းနဲ့အင်တာနက်လိုင်းဖြတ်တောက်ခံရတဲ့အတွက်ဆက်တွယ်ရေးလိုင်းနဲ့ချိတ်ဆက်လုပ်ဆောင်ရတဲ့လုပ်ငန်းတွေအခက်တွေ့လာတယ်လို့စီပွားရေးလုပ်ငန်းရှင်တွေကလည်းပြောပါတယ်
ရှမ်းပြည်မြောက်ပိုင်းကြောင့်မဲမျိုးစီပင်ယုံနဲ့မင်္ဂလာဈေးနားမှာဘုံတလုံးပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်မတ်လ29ရက်နေ့ညနေပိုင်းမှာဖြစ်ပွားခဲ့တာပါဘုံပောက်ကွဲမှုကြောင့်လူထုထိခိုက်မှုမရှိပေမဲ့စိုးရိမ်ထိတ်လန့်မှုတွေဖြစ်ပွားခဲ့ပြီးအဲ့ဒီရက်ကွက်မှာလူအသွားအလာမရှိသလောက်၆ကန့်သွားခဲ့ပါတယ် ဘုံခွဲတဲ့လက်တွေကိုမတိရသေးဘူးလို့အာဏာပိုင်ဘက်ကပြောဆိုပေမဲ့ကြောက်မဲပြည်သူကကွယ်ရေးတပ်ဖွဲ့ကတော့ကြောက်မဲစီပင်ကဒေသခံတွေထံကနေအခွန်အခကောက်ယူမှုများပြားတဲ့အတွက်ပထမဆုံးအကြိမ်သတိပေးဖောက်ခွဲလိုက်တာဖြစ်တယ်လို့၎င်းတို့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ကြောက်မဲမြို့မှာစစ်ကောင်စီနဲ့ရဲတွေကတော့ကြောက်မဲမြို့ထဲကလူငယ်တွေကိုမကြမကြာရှောင်တခင်ဝင်ရောက်စစ်ဆေးဖမ်းဆီးမှုပြုလုပ်နေဆဲဖြစ်တယ်လို့ကြောက်မဲဒေသခံတွေကပြောပါတယ်။
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ကယားဂရနီပြည်နယ်အတွင်းကစစ်ကောင်စီတပ်နဲ့ဂရနီပြည်ပူးပေါင်းတပ်ဖွဲ့တွေအကြားကတိုက်ပွဲတွေကြောင့်စစ်ရှောင်ပြည်သူ2သိန်းနီးပါးရှိသွားပြီလို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါရယ်။ဒီအကြောင်းကိုတော့ကျွန်မအမီကနေပဲစူးစီးတင်ဆက်ပေးထားပါရယ်။ကယားဂရနီပြည်နယ်ထဲမှာစစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေအပြင်မြေပြင်ထိုးစစ်ဆင်မှုတွေကြောင့်မတ်လဒုတိယအပတ်အထိစစ်ဘေးရှောင်ပြည်သူ2သိန်းနီးပါးရှိသွားပြီလို့ဂရနီလူမှုအသင်းအဖွဲ့ကွန်ရက် KCSN ပြောရေးဆိုခွင့်ရှိသူခူရူဘီကအခုလိုမျိုးပြောပါတယ်
IDP ရွှေရတဲ့တို့ရဆိုတာအခမ်းအများတော့ဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့ထွက်ပြေးပို့ဆောင်ရတာဖြစ်တဲ့လေဘုတ်ကျဲတဲ့အတွက်ကြောင့်သူတို့ထပ်ရှိပြောရဆိုတော့ဒီအထက်မှာစစ်ဆောင်လို့ကျွန်တော်တတ်မှတ်ထားတာရှိတယ်ဆိုတော့ခမ်းအများဒီဒီမော့ဆိုမြို့နယ်နောက်ပြီးတော့အခုတိုက်ပွဲပြေးထန်တဲ့ခေခုံမြို့နယ်ထဲပေါ့ဆိုတော့ကျွန်တော်တို့ပြားများတော့10,000-10,000လို့ကျွန်တော်တို့ပြောတယ်
အခုထပ်ပြီးတိုးလာတဲ့စစ်ဘေးရှောင်လူဦးရေ2000ဟာ2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ23ရက်နေ့အထိအဲ့ဒီအတော်အတွင်းမှာတိုးလာတဲ့လူတွေပဲဖြစ်ပါတယ်။ဖဲခုံမြို့နယ်ထဲကစစ်ဘေးရှောင်1000နဲ့ဒီမော့ဆိုမြို့နယ်ထဲမှာစစ်ဘေးရှောင်1000ထပ်ပြီးတိုးလာတဲ့အတွက်အခုဆိုရင်တပီနယ်လုံးမှာတော့ KCSN ရဲ့စီးရင်တွေအရစုစုပေါင်း 39,115 ဦးရှိသွားပြီလို့သိရပါတယ်။ဒီနှစ်ပတ်တာအတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲမှာအယက်သားတေဆုံးမှု12ယောက်နဲ့ထိခိုက်ဒဏ်ရာရရှိသူ2ယောက်လည်းထပ်ပြီးတိုးလာတယ်လို့ခူရူဘီကအခုလိုမျိုးဆက်ပြောပါတယ်
။ထိခိုက်ဒဏ်ရာတော့ရှိတယ်နော်ဒီလက်နဲ့ကြီးတွေကြောင့်ဒီသက်ခါတွေနှစ်ဦးသုံးဦးလောက်သူတို့တရားရတာရှိတယ်ဒီထုတ်ပြက်ပြီးနောက်ပိုက်တင်းနေရက်တွင်းမှာထုတ်ပြက်ချက်အရာတော့135ရပါတော့နော်အယောက်130ကျော်ပေါ့တပ်ဖြတ်ခါတဲ့လူဟိုးဒါတော့ဟိုးအနာစသရနေအခုချိန်တည်းဒါကျွန်တော်လည်းလမ်းမီသမျှကောက်ခတ်ထားစီပေါ့ဒီထဲအများလည်းမရပါဘူးတော့ဖြစ်ခတ်တရားရတော့180ကျော်ပေါ့
ဖေဖော်ဝါရီလ16ရက်နေ့ကနေစပြီးတော့ဒီနေ့အချိန်ထိမိုးပြဲမြို့နတ်မယ်ခုံဒီမော့ဆိုမြို့နယ်အတွင်းမှာစစ်ကောင်စီရဲ့မြေပြင်တိုက်ခိုက်မှုတွေအပြင်လေကြောင်းအသုံးပြုတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေဟာနှိစက်ရနေရာတွေမှာထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဂရင်းနီပြည်သူတွေစစ်ဘေးရှောင်နေရတာနဲ့ပတ်သက်ပြီးတော့ဂရင်းနီအမျိုးသားတိုးတက်ရေးပါတီ KNPP အတွင်းရင်းမှူးတက်ခူတီနီယာက
လူထုကတော့တပိပိရှိတာကြပါပြီ။ဟိုးဒီပရမတ်တရောင်းလူတက်တရောင်းကလေးကသူတို့ရှိတယ်ပြပြလာတယ်။အခုကလည်းဖတ်ရှိတယ်ပေါ့လေ။ဒီလက်နဲ့ကြီးဟိုရောက်တဲ့နေရာတိုင်းကတော့လူထုတွေရှိကုန်ပါပြီ။တိုက်ပွဲဖြစ်နေပြီသူတို့ကတော့လက်နဲ့ကြီးနဲ့လာလာထုတယ်ရွာတွေကိုလေ
။
ဒီနဲ့လည်းကျဲတယ်ဆိုတော့
စစ်ကောင်စီတပ်ဘက်ကနေတိုင်းလူလူလက်နဲ့ကြီးတွေနဲ့ရွာတွေတဲကိုပြစ်ခတ်နေတဲ့အပြင်စစ်ဘေးရှောင်စခန်းတွေကိုလည်းလေရင်နဲ့လာပြီးတော့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဘေးနေရာမှာမှလုံခြုံမှုမရှိတော့ဘူးလို့လည်းစစ်ဘေးရှောင်တွေနဲ့သူတို့ကိုကူညီပေးနေသူတွေကပြောပါတယ်ရှင်။အခုဆက်ပြီးတော့ရှမ်းပြည်နယ်အတွင်းကလက်ရှိအချိန်မှာလုံခြုံရေးကင်းမဲ့နေပြီးဖောက်ထွင်းခံရမှုနဲ့လောင်ကစားလုပ်ငန်းတွေအရင်ကထက်ပိုပြီးကြီးထွားလာနေပါတယ်။ဒီအကြောင်းကိုတော့နမ်ဟော်မကနေစူးစီးတင်ဆက်ပေးထားပါတယ
်။စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းရှမ်းပြည်မှာဖောက်ထွင်းခိုးယူမှုတရားမဝင်လောင်ကစားမှုတွေရခိုင်ကထက်များပြားလာနေပြီးလုံခြုံမှုကင်းမဲ့လာနေပါတယ်။ဒီဘောမြို့နယ်မှာမတ်လ22ရက်နေ့ညကလက်ကင်ဖုံးရောင်းတဲ့ဆိုင်တဆိုင်ဖောက်ထွင်းခံရတယ်လို့ဈေးဆိုင်ခန်းအဖောက်ခံရတဲ့လူငယ်တဦးကရှမ်းစကားနဲ့အခုလိုပြောပါတယ်။
ပဒိန်မြောက်ရက်ွက်မှာပါကျွန်တော်ဆိုင်ကဖုံးတဲ့ငါးလုံးနဲ့ပြင်ဖို့လာပေးတဲ့ဖုံး15လုံးလောက်ဖုံးပြင်တဲ့ကိရိယာပစ္စည်းတွေလည်းယူထားတယ်စုံကြုံမှုတန်ဖိုးကကျပ်သိန်း20ဘူးလောက်ရှိပါတယ်ဆက်စစ်မီးကလည်းပြတ်နေတော့မနေ့3နိုင်4နိုင်လောက်ကဖြစ်သွားတာနေမယ်ကာပြိုးမိတ်လည်းမယုတ်သိမ်းသေးလို့ညညဆိုစစ်သားတွေရဲတွေကရက်ွက်လမ်းတွေမှာစောင့်နေကြတော့တောင်းမှတခိုးကရှိနေသေးတယ်ဆိုတော့
တီဘောမျိုးမှာညမထွက်ရအမိန်ပြန်မရုပ်သိမ့်သေးခင်အခုလိုဆိုင်တွေဖောက်ထွင်းခိုးယူခံနေရတဲ့အတွက်လုံခြုံမှုမရှိဘူးလို့သူကဆိုပါတယ်ရှမ်းပြည်မြောက်ပိုင်းလာရှိုးတိန်နီမူစဲနမ်ခမ်းမျိုးတွေမှာနဲ့ရှမ်းပြည်တောင်ပိုင်းနမ်ချန်ပန်လုံမုံနိုင်မုံပန်တွေမှာဒီ2022ထဲက3လတာကာလအတွင်းလောင်းကစားဝိုင်းတွေလည်းရှိလာနေတာပါအခုလိုဥပဒေစိုးမိုးမှုအားနည်းနေတဲ့အခြေအနေကြောင့်ရဇဝတ်မှုတွေထူပြောလာတယ်လို့ပေလုံမြို့ခံပစ္စည်းအခိုးခံရသူဆိုင်ပန်ရှင်တဦးကအခုလိုပြောပါတယ်
အမရိုဆိုင်အဖောက်မခံခဲ့ကြရတာနေ့တိုင်းလို့တော့သူများဆိုင်ဖောက်နေရဲဆိုတော့ကြာတော့ကြာရတယ်ဗောနော်အဲ့တကယ်ကိုကစူရိတ်နေရအဲစူရိတ်နေရဇာဝါပဲကိုဆိုင်ကအဖောက်ခံလိုက်ရတယ်ဗောနော်အဲ CCTV တွေတက်ထားတယ်ဘာမှတော့မထူပါဘူးငရေမတိမငိမ့်ဖြစ်တာကိုအခွင့်ကောင်းယူပြီးတော့ဒီလိုမျိုးခိုးပေါ်လာတယ်လို့တော့အမှားတင်တာပဲ
လောင်ကစားဝိုင်းကြောင့်မူရစေဝါတွေပေါ်များလာတာနဲ့အမျှပစ္စည်းခိုးမှုနေ့တိုင်းရှိနေပြီးဆိုင်ကယ်နဲ့ထော်လာကြီးတွေပါပျောက်ဆုံးနေတယ်လို့လူမှုရေးလှုပ်ရှားမှုတွေမှာပါဝင်တဲ့လင်းခေလူငယ်တဦးကရှမ်းစကားနဲ့အခုလိုပြောပါတယ
်ခလောင်ခုလကွန်ကျွန်းကဲနမ်မခလုံမခကွက
လင်းခေမှာဆိုင်ကယ်နေ့တိုင်းလို့လူပျောက်နေတယ်တကားမှမဖမ်းမိဘူးတကူးကိုခေကာလချိန်နေရတကူးပေါ်ရဲတွေကလုံးဝစိတ်မဝင်စားတဲ့ပြင်မိအောင်ကိုကမဖမ်းတာတမင်လှုပ်သားတာလားလို့အောင်မရနဲ့အခုရဲတွေစစ်တပ်တွေအလေးထားစောင့်ကြည့်နေတာကဘယ်သူကနိုင်ငံရေးလုပ်မလဲဘယ်သူကလက်နက်ကန်ဖွဲ့တွေနဲ့ဆက်တွေ့မလဲဆိုတာကိုပဲအခုလူတစ်ခုပေါင်းနေတာကလောင်ကစားဝိုင်းကြောင့်ဖြစ်မယ်နန့်ဆန်မိုးနယ်မိုင်းပါနေမှာလောင်ကစားဝိုင်းကနှိမ့်ညမပြရှိနေတာလေမိကလည်းပုံမှန်မလာတော့တခိုးအကြိုက်ပေါ့
ရှမ်းပြည်အတွင်းကမြို့ကြီးတွေနဲ့လက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်တဲ့နေရာမှာလောင်ကစားဝိုင်းတွေရှိနေပေမဲ့အာဏာပိုင်တွေအနေနဲ့အရေးယူဆောင်ရွက်တာတော့မတွေ့ရသေးပါဘူး
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ကရင်ပြည်နယ် KNU ဒုပလယခရိုင်တမဟာ6ဒေဒမြဝရီနဲ့ကော့ကရိတ်မြို့နယ်ဘက်မှာမတ်လမှာစစ်ကောင်စီတပ်ကနေမြေပြင်တက်ခိုက်မှုများလာတာကြောင့်စစ်ဘေးရှောင်နှစ်သိန်းခန့်ရှိလာနေပြီလို့ KNU ဖက်ကပြောပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကနေရခိုင်လက်နက်ကိုင် AA အဖွဲ့နဲ့အလွတ်သဘောတွေ့ဆုံလို့ကြောင်းဖိတ်ကြားခဲ့ပါတယ်
။သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ။တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ကိုအောင်လွင်ဦးကပြောပြပါဦးမယ်ခင်ဗျာ
။ Ukraine မျိုးရဲ့စင်ကြေပုံးမှာစစ်ရှင်ရှုပ်ကိုဂရီးပေးထားတာကိုရုရှားကချိုးဖောက်ခဲ့တဲ့အကြောင်း Ukraine စုကတာဝန်ရှိသူတွေပြောဆိုလိုက်ပြီးနောက်တစ်ရက်မှာပဲ American နဲ့အနောက်မဟာမိတ်တွေကလည်းရုရှားရဲ့ဂရီးပေါ်တန်တရာသဘောထားတွေပြောလိုက်ကြပါဗျ။ Kiev မျိုးရဲ့နေကရုရှားတပ်အနေချင်းစုခွာသွားပေမဲ့အများစုကနေရာယူထားဆဲဖြစ်တဲ့အကြောင်း Britain စစ်တောက်လိုင်းကကြာသာပြင်းနေမှာပဲသတိပေးခဲ့တာပါ။Ukraine မျိုးတော်နဲ့နိုင်ငံမြောက်ပိုင်းကမြို့ကြီးတွေကိုရုရှားကလေကြောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုတွေရှိနေစေဖြစ်ကြောင်းအမေရိကန်ကာဝေးဝန်ကြီးဌာနအကြီးအကဲအရာရှိသူကလည်းပြောဆိုခဲ့ပါဗျ။အနောက်နိုင်ငံကနည်းပညာတွေကိုစစ်ပတ်ဆိုင်ရာလုပ်ငန်းတွေမှာမသုံးဖို့တားမြစ်ထားတဲ့အရေးယူတန်ခတ်မှုတွေကိုရှောင်ရှားတဲ့ရုရှားနည်းပညာလုပ်ငန်း20ခုနဲ့လူပုဂ္ဂိုလ်13ယောက်ကိုအရေးယူတန်ခတ်လိုက်တဲ့အကြောင်းအမေရိကန်ဆိုရကကြေညာလိုက်ပါတယ်။ရုရှားဆိုရရဲ့စီးရီးလုပ်ငန်းတွေမှာအတုံးချနေတဲ့နည်းပညာကုမ္ပဏီတွေနဲ့အနောက်နိုင်ငံတွေရဲ့တန်ခတ်မှုတွေကိုရှောင်ရှားဖို့ကြိုးပမ်းမှုတွေအပေါ်နှိမ်နင်းတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်အရေးယူလိုက်တာဖြစ်တဲ့အကြောင်းလဲအမေရိကန်ဗန်ဒါယူညီဌာနကကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့သတင်းအတုရောင်းနေတဲ့ပြောဆိုချက်တွေကိုဖြန့်ချီနေတယ်ဆိုပြီးရုရှားနိုင်ငံပိုင်း RT နဲ့စပတ်နစ်သတင်းဌာနကတာဝန်ရှိသူတွေပါဝင်ဖွဲ့စည်းနဲ့လူပုဂ္ဂိုလ်14ယောက်ကိုပိတ်ဆို့တန်ခတ်အရေးယူလိုက်ကြောင်းဗြိတိန်နိုင်ငံကကြေညာလိုက်ပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီး Liz Truss ကတော့ရုရှားသမ္မတဟာမဟုတ်မမှန်ကိစ္စတွေပေါ်ခြေခံပြီးယူကရိန်းကိုစစ်ဆင်ခဲ့တာဖြစ်ကြောင်းကြေညာချက်မှာပြောဆိုထားပါတယ်။အမေရိကန်မှာလောင်စာစီစဉ်မြင့်တက်နေတာကိုရှော့ချနိုင်မှုအရန်လောင်စာစီပေပါတန်180ထုတ်သုံးမှုသမ္မတဂျိုးဘိုင်ဒန်ကြေညာလိုက်ပါတယ်။မဟာဗျူဟာအရန်လောင်စာတွေကနေ့စဉ်စီပေပါတန်တန်းလုံးနဲ့6လစာစုစုပေါင်းတန်180ထုတ်သုံးသွားမှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကြာသပတေးနေ့မှာပဲကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်တွေကိုကိုအောင်လွင်ဦးပြောပြသွားတာပါ။ဒီကနေ့အတန်လွင်အစီအစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရင်းမှုအဖြစ်နဲ့ကကိုရမ်းမွန်ဖြစ်ပါတယ်။အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Darius Smith နဲ့ Zubair Etayet တို့ဖြစ်ပါတယ်။တောက်ကြနေမနေ့ဘက်အတန်လွင်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ခင်ဗျာ။သောတာရှင်မြန်မာပြည်သူအပေါင်းနဲ့ကိုစိတ်နှပြချမ်းသာချမ်းသာကြပါစေ။ကျွန်တော်ကအစီအစဉ်မှုဖြစ်တာဝန်ယူခဲ့သူစောမိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.